အဲ့တော့နိညာအရူပပြီးခဲ့ပြီဆိုတော့ဒီနိညာလောကုတ္တရာလောကုတ္တရာဆိုတဲ့ဟာကိုတို့ကကြားခုနေကြเนาะကြားခုနေကြဆိုတော့အဲ့ဒီလောကုတ္တရာဘက်ကိုအရင်ဆုံးမသွားဘဲနဲ့
ဒုစာမရေရတဲ့လူရှိလားညီမလေးကြီးလဲအောင
်ဟမ်ဟာကဲအဲ့လေမရေရတဲ့လူအဲ့လေကယူဆက်ရေးလိုက်နော်ရေးပြီးသားလူတွေကနည်းနည်းစာကြက်အောင်မဟာကုသိုလ်စိတ
်တဏ္ဍပါစစ်ပ
ါမဟာကုသိုလ်စိတ
်စစ်ပါအ
ာကုသိုလ်စိတ
်တဏ္ဍပ
ါမဟာဝိပဿစိတ
်စစ်ပ
ါအရူပကရိယာစိတ
်လေးပ
ါအရူပမ
ဘာအိ
ုင်ပါလေးပါအ
ကဲကဲကဲအရူပကရိယာစိတ
်၄ပါ
းမဟာဝိပဿစိတ
်၈ပါး၈
ပါ
းအာကုတလဝိပဿစိတ
်၈ပါး၈ပါးဩအာကုတလဝိပဿစိ
တ်၈ပါး၈ပါ
း၈ပါး၈ပါးအာကုတလဝိပဿစိတ
်၈ပါး
အာဟိကုတလဝိပဿစိတ
်၈ပါး
အာဟိကရိယာစိ
တ်၃ပါ
းအတောပနာစိ
တ်၃ပါ
းမဟာကရိယာစိ
တ်၈ပါ
းမဟာကရိယာစ
ိတ်၈ပါး
အဲမဟာကရိယာစိတ
်၈ပ
ါးအရူပကရိယာစိတ
်၄
ပါးရူပကရိယာစိ
တ်၅ပါး
ရူပဝိပဿစိတ
်၅ပါးအ
ာဟိကရိယာစိတ
်၃ပါးအ
ာဟိကရိယ
ာအာဟိကရိယာစိတ
်၃ပါ
းမဟာဝိပဿစိတ
်၈ပါးမဟာစိ
တ်ဒေါသမှုစိတ
်၅ပါ
းလောဘမှုစိတ
်၈ပ
ါးလောဘမှုစိ
တ်၈ပါး
မောဟမှုစိတ
်၅
ပါးပရမထတရား
၄ပါ
းဗိဓမ္မထတရား
၅ပါ
းအတောပနာ
30ပါ
းကာမတောပနာ
24ပါ
းကာမစိတ
်54ပါ
းလောကီစိတ
်74ပါ
းစိတ်အကျဉ
်74ပါး
လောကီလောကီလောကီစိတ်တရားဥမလောဥမလောညဉ့်ညံလေးကြီးလက
်
စိတ်အကျဉ
်စိတ်အကျဉ်79ပါး
လောကုတ္တရာစိတ်အကျဉ
်10ပါး
10ပါး10ပါးနော်လောကုတ္တရာစိတ်အကျဉ
်10
ပါးလို့စိတ်ပိုင်းတော့ပြီးတော့မယ်မနိုင်သေးဘူးခူးတိတိအောင်မကိုယ့်ကိုမေးကိုယ့်ကိုဖြေကြည့်အိမ်မှာမဟုတ်ရင်လဲကိုယ်အတန်းပေါ်နှစ်ယောက်ဆုံလို့ချင်းတခြားဟာတွေမပြောတော့နဲ့တယောက်တည်းလဲတယောက်ခွဲမရလို့ချင်းနှစ်ရွက်ဆွဲဒီလိုမျိုးလေးလေကလေးတော့ငါလိုမျိုးကြီးပြန်လို့အဲအဲ့ဒါမှရမှာသိလားဆရာမကြီးစာပြန်ကြက်နေရဒုက္ခပဲကာမစိတ
်
ကာမစိတ
်
လို့ဒါတယုတ်ခွဲတယ်လို့ခေါ်တယ်တယုတ်ခွဲတာကဟိုဆရာနဲ့တပည့်ချားမှာအချိန်မပေးနိုင်ဘူးနော်စဉ်းစားချိန်မပေးနိုင်စဉ်းစားချိန်ပေးထားရင်လည်းတယုတ်မကွဲဘူးလို့ခေါ်တယ်ဆိုဆရာတာဝန်ကတယုတ်ခွဲပြရမယ့်တာဝန်ရှိတယ်တပည့်တွေရဲ့တာဝန်ကဘာလဲဆိုတော့ကွဲအောင်စူးစမ်းရမယ့်တာဝန်ရှိတယ်။ဆရာအနေနဲ့ကတရုတ်တွေကိုရှေ့ပေးရမယ့်တာဝန်ရှိတယ်။တပည့်တွေကကြည်အောင်လုပ်ထားဖို့တာဝန်ရှိတယ်။နော်။အဲကိုတာဝန်ကိုယူ။ဆရာတော့ကိုတာဝန်ကိုယူတယ်အကုန်အပြည့်ယူထားတယ်။အဲ့ဒါကျန်တဲ့သူတွေကိုတာဝန်ကိုယူ
။
အဲ့ဒါမှရှေ့ပေးမယ်ကြည်အောင်လုပ်နော်။ခွဲပေးမယ်ကွဲအောင်လုပ်။အဲ့ဒီတရုတ်မကွဲလို့ရှိရင်ပြီးမှတက်ဘူး။တရားမှရုတ်တယ်။တရားဆိုရင်ရုတ်တွေတွက်ရတယ်။ပြီးဒီမှာမှာတရုတ်တယ်ပြီးဒီမှာမှာတရုတ်မကွဲရင်တက်ဘူးတရုတ်တော့ကွဲအောင်လုပ်ရတယ်ကဲမဟာကုတ်စိတ
်25ပါ
းအပ္ပနာစိတ
်65ပါး65ပါ
းအဲ့ဒီတလုံးမရှိရပါ60ကျော်ဆိုလို့လွဲစရာမရှိပါဘူးနော်အပ္ပနာစိ
တ်65ပါ
း30
အပ္ပနာစိတ်
24
ကာမဘာသောနာစိတ
်မဟာဝိဘတ်
7ပါး
အာဟိကရိယာ
3ပါ
းဒေါသမှုစိတ
်5ပါး
လောဘမှုစိတ
်7ပါး
မောဟမှုစိတ
်5ပါး
ဒါပဲကိုဖြစ်နေကြဟာတန်းနေအောင်ရတယ်ရှော့နေရပဲလောဘမှုစိတ်ဒေါသမှုစိတ်မောဟမှုစိတ်ကိုကအများနဲ့ဒါတွေပဲဖြစ်နေရဆိုတော့ဒါတွေကတော့အလွတ်ကိုရတယ်နည်းနည်းထပ်ပြီးပို့စူးစမ်းလိုက်မရသေးဘူးနော်ညာသေးဘူးလို့ပဲပြောမှာပဲဆိုတော့ခုလို့ပြီးသွားရင်နော
်
ခုလို့ပြီးသွားရင်တို့ဒါလေးတစ်ချက်တော့ကြည့်အောင်အကြောင်းရယ်အကျိုးသူရဲ့ကောင်းစဉ်ရင်တစ်ခုကအကြောင်းအကျိုးဟုတ်ဒီအကြောင်းထဲမှာဘာတွေရှိလဲဆိုရင်အကုသိုလ်ရှိတယ်ကုသိုလ်ရှိတယ်နှစ်မျိုးပဲပြောမယ်ဟုတ်လားအကုသိုလ်ရှိတယ်ကုသိုလ်ရှိတယ်အကြောင်းထဲမှာဘာတွေရှိလဲ
အကုသ
ိုလ်ရှိတယ်ကုသိုလ်ရှိတယ်ဒီကောင်ကအကုသိုလ်ဒါအလုံးကုသိုလ်မဟုတ်လားဟုတ်လား အဲ့လိုမြင်အောင်ကြည့်နော်အကုသို့ရှိတယ်ကုသို့ရှိတယ်ဟိုစာဝူးဆိုင်လို့စာဝူးဆိုင်လို့အကြောင်းထဲမှာပါတယ်ရှိလေ
အကုသို့ရှိတယ်ကုသို့ရှိတ
ယ်ဒါပဲအကြောင်းထိုက်တာဒီနှစ်ခုပဲရှိတယ်တခြားမရှိဘူးနော်အကုသို့ရှိတယ
်ကုသို့ရှိတယ
်အကျိုးကကျတော့နှစ်မျိုးရှိတယ်သူကပရိသန်တွေအကျိုးဆိုတာရှိတယ်ပဝတ္တိအကျိုးဆိုတာရှိတယ်အဲ့ဒါခဏမှထပ်ပြပေးမယ်အခုတော့အဲ့ဒါနေစီတော့ဆိုတော့သူဟာအကြောင်းတရားတစ်ခုဖြစ်တဲ့အတွက်အကုသို့ဆိုရင်သူ့ရဲ့အဓိပ္ပာယ်ကမကောင်းဘူးအပြစ်ရှိတယ်မကောင်းတဲ့အကျိုးကိုသာပေးတယ်နော်ကဲ၍သူကဘဝတစ်ခုကိုအကျိုးပေးတော့မယ်ဆိုရင်ဘဝတစ်ခုကိုလို့ပြောတဲ့အတွက်အကုသို့ကနေဘဝတစ်ခုကိုပေးမယ်ဆိုလို့ရှိရင်သူကတေချာပေါက်အပယ်လေးပုံကိုအကျိုးပေးလိမ့်မယ်တေချာကြည့်တာနော်ဒါစိတ်ပိုင်းကိုရှုံလိုက်ပါနော်တေချာပေါက်အပယ်လေးပုံကိုအကျိုးပေးလိမ့်မယ်အပယ်လေးပုံတော့ရလားငရဲလူမပါပါဘူးငရဲတိရိစ္ဆာန်โอเคတိရိစ္ဆာန်ပြောကြည့်
တိရိစ္ဆာ
န်တိရိစ္ဆာန်မဟုတ်เนา
ะ
တိရိစ္ဆာန်တိရိစ္ဆာန်ဒီလို
နော
်တိရိစ္ဆာန်เนาะတိရိစ္ဆာနပါဠိကဒီအသက်မပါဘူးတိရိစ္ဆာနတိရိစ္ဆာန်သူမြမအမြဲတမ်းစကားတွေကိုဖြတ်တယ်တိရိစ္ဆာန်ဟဲ့နော်တိရိစ္ဆာန်နော်တိရိစ္ဆာန်တိရိစ္ဆာနာဆိုတဲ့အဲ့ဒီကလာတယ်ပိုတက်နေတယ်လို့ပြောင်းတော့ခေါ်နော်တိရိစ္ဆာန်တွားတွားတတဝါတို့နောက်ပြီးတော့ဖီလာကန့်လန့်သွားတဲ့တတဝါတို့ပုံပိုင်းမှာတင်ရမယ်နော်အဲ့ကြောင့်တိရိစ္ဆာန်ဆိုရင်ငရေတိရိစ္ဆာန
်
ဒိတ်တာအတူတကယ်နော်အဲ့ဒီအပယ်လေးပုံပုံအကြောင်းအကျယ်ချင်းပြမှာမဟုတ်လို့ကိုယ့်ကိုပဲတွက်ထားမယ်နော်ဆိုတော့အပယ်လေးပုံအဲ့ဒါဟာအကုသို့ကနေပြီးတော့မှဓာတ်ရိုက်အကျိုးပေးနိုင်တဲ့ပရိသန်တွေပဲသူအကုသို့စိတ်နဲ့တည်တယ်ဆိုလို့ရှိရင်ဒီအကုသို့ကဒါဘဝတစ်ခုကိုပြန်ပြီးတော့အကျိုးပေးမယ်ဆိုလို့ရှိရင်ငရဲကြရင်ကြမယ်ပရိသန်ဖြစ်ရင်ဖြစ်မယ်ပြိတ္တာဖြစ်ရင်ဖြစ်မယ်ပြိတ္တာနော်ပြိတ္တာမဟုတ်နော
်
ပြိတ္တာပြိတ္တာမဟုတ်နော်ပြိတ္တာဆိုတာဘာလို့သိလဲပိတ်တာဟမ်မဟုတ်လေအဲ့ဒါပိတ်တာပါပိတ်
တာလည်းပိတ်တာပိတ်တာပိ
တ်တာမဟုတ်ကူတို့ကသူ့ရဲ့မူရင်းကဒီလိုမလားပိတ်တာလေဟုတ်လားတို့ခေါ်တာဒီလိုခေါ်တာမလား ပိတ်တာဟုတ်လားတို့ကဒီလိုခေါ်တာမလားအေးလေဟိုးဟိုးအေးဟိုဒါအလေးချင်ရပိတ်တာအဲ့ဆိုရင်ပိတ်တာဆိုတာကတော့အပယ်လေးပုံနဲ့ကတပုံပါဝင်တယ်เนาะဒါတော့မသိဘူးပိတ်တာဆိုတာဘာတိတ်ဘာတိတ်ပေါ့ဟုတ်နော်ဆိုရင်ငရဲတူရစ်ဆန်ပြိတ်တာတူတကယ်အတုတကာယအတုရကာယလို့ခေါ်တယ်ထားတော့အတုတကယ်အဲ့ဒီအပယ်လေးပုံကိုရောက်တက်တယ်ဒါဟိုပရိသန်တွေအကျိုးလို့ခေါ်တယ်အကျိုးပေးပုံနှစ်မျိုးရှိတယ်အကျိုးပေးပုံနှစ်မျိုးမှာတစ်ကပရိသန်တွေအကျိုးပရိသန်တွေအကျိုးဒါဟိုပရိသတ်တွေအကျိုးအနေနဲ့တိုက်ရိုက်ဘဝတစ်ခုကိုပေးချလိုက်တာပြီးတော့နံပါတ်2ကကြတော့ပဝတ္တိအကျိုးလို့ခေါ်တယ်အဲ့လိုအကျိုးပေးပုံနှမျိုးရှိတယ်နော်အကြောင်းတရားတွေကအကျိုးပေးရင်အကျိုးပေးပုံနှမျိုးရှိတယ်သူခေါင်းစဉ်ကအဲ့တိုင်းလေးမှတ်ထားလိုက်အကျိုးပေးပုံနှမျိုးဆိုပြီးတော့ဒါကြောင့်ဟိုနောက်ပိုင်းမှာဆက်တင်ရမယ့်ဟာတွေကြည့်ပါပဲဒီပရိသန်တွေဂျိုးတွေပိုတိဂျိုးတွေနောက်ကျရင်ခွဲရတယ်ခုဒီစိတ်ပိုင်းအတွက်မလို့ဒါမဲ့လေဒီတစ်ခုကိုရှင်းပြဖို့အတွက်ကြိုပြောထားအာကုသို့ဟာပရိသန်တွေအကျိုးကိုပေးမယ်ဆိုရင်ဘယ်ကိုပေးမလဲအာကုသို့စိတ်ကနေပရိသန်တွေအကျိုးကိုပေးမယ်ဆိုရင်ဘယ်ကိုပေးမလဲအပယ်လေးပုံကိုပေးမယ်မှတ်မိလားတရားမှတ်နော်အာကုသို့ဟာပရိသန်တွေအကျိုးကိုပေးမယ်ဆိုရင်ဘယ်ကိုပေးမလဲ
အပ
ယ်လေးပုံဒီပဝတ္တိဆိုတာအခုလက်ရှိကိုပြောတာအခုတို့ဟိုဟိုတနေ့ကပြောလို့ငွေသီးဆက်တာတို့ဘာညာတွေပေါ့အဲ့ဒါတော့ပဝတ္တိအကျိုးလို့ခေါ်တယ်သူကပရိသတ်နေအကျိုးမဟုတ်လေဘဝတစ်ခုရပြီးမှဒီကြားထဲမှာခံစားရတဲ့အကျိုးတွေအဲ့ဒါကျတော့ပဝတ္တိအကျိုးလို့ခေါ်တယ်ဒါကတော့မျက်မှောက်ဘဝလို့အခုလက်ရှိရှင်သန်နေတဲ့ဘဝအဲ့ဒါမျက်မှောက်ဘဝဆိုတော့ဟိုသူများအသက်တတ်ထားတဲ့သူဟာနားထောင်နော်သူများအသက်တတ်ထားတဲ့သူဟာအဲ့ဒီသူများကိုတတ်တဲ့ကံပါဏာတိပါဒကံမလားပါဏာတိပံပါဒကံကနေပြီးတော့သူကမျက်စံပြကြရတယ်ပါဏာတိပါဒကံကနေပြီးတော့ဘဝတစ်ခုကိုပေးမယ်ဆိုရင်သူငရဲကိုပေးလိမ့်မယ်နော်သူမဟုတ်တခြားအပေဘုံတစ်ခုကိုပေးလိမ့်မယ်ဒါဘဝတစ်ခုကိုပရိသတ်နေအကျိုးပေးလိုက်တာကဲ၍ ပဝတ္တိအကျိုးပေးမယ်ဆိုလို့ရှင်တော့အဲ့ဒီရထားတဲ့ဘဝတစ်ခုမှာ तू ကျမ်းမာကြီးမကောင်းတာတော့အသက်တူတူလေးပေါ့တိတ်ဟိုဘဝကိုကြာကြီးမနေရပဲနဲ့အသက်တူတူလေးနဲ့တည်သွားတာတော့သူကမွေးကလေးကိုကဟိုပိုလီယိုပါလာတာတော့ဒီလိုမျိုးမွေးရပါမကောင်းတာကြီးလည်းရှိတယ်လေနောက်ပြီးတော့ဟိုကောင်းနေဆိုတော့လေတော်ကြသွေးရတိုးပြန်ပြီတော်ကြစီးကြောရှိလာပြန်ပြီဒီလိုမျိုးပေါ့အာဟိုတုန်းကပါဏာတိပါတာရဲ့ကံကျိုးဆက်တွေကလာပြီးတော့မှပေးတာအကျိုးရင်းအကျိုးဆက်ဆိုပြီးတော့မှသူကနှစ်ခုရှိတယ်ကိုလိုလို့တဲ့ကိုကသူများကိုတတ်မယ်ဆိုရင်ကို့အတန်တန်မှာဒေါသပေါ်သွားပြီနော်အဲကိုကသူ့ကိုတတ်လိုက်တယ်တတ်လိုက်တဲ့အတွက်အကျိုးရင်းအနေနဲ့ဘာဖြစ်တော့ထောင်ကြမယ်အကျိုးဆက်အနေနဲ့နောက်ဘဝအပြင်ရောက်မယ်နောက်ဘဝမှာဒီလိုဟာတွေခံရအောင်မယ်အဲ့လိုမျိုးဟိုသူများကိုနှိပ်ဆက်ထားတာတော့အဲ့မျိုးစင်အနာယောဂအမြဲတမ်းထုပြောတယ်အမြဲတမ်းမိုးရွာလဲနေမကောင်းနေဘူးလဲနေမကောင်း तू ကအမြဲတမ်းစိတ်ခန့်တဲ့အိမ်နဲ့ကူးနေရတာအမြဲတမ်းဒီတိုင်းပဲအဲ့ဒါပါဏာတိပါတာရဲ့ပဝတ္တိအကျိုးလို့ခေါ်တယ်ဒီပဝတ္တိအကျိုးခုလက်ရှိဘဝမှာပေါ့နော်ပရိသန်နေအကျိုးပဝတ္တိအကျိုးဒီလောက်ဆိုရင်နားလည်တော့ပါရဲ့နော်ပရိသန်နေအကျိုးပဝတ္တိအကျိုးဆိုတော့အကုသိုလ်ကပရိသန်နေအကျိုးကိုပေးမယ်ဆိုလို့ရှိရင်အပယ်လေးပုံကိုပေးတယ်ပဝတ္တိဆိုရင်စိုးကျိုးပေးတယ်လွယ်လွယ်လေးပဲပရိသန်နေအကျိုးအပယ်လေးပုံပဝတ္တိစိုးကျိုးစိုးကျိုးနေမှန်တယ်များအကုန်လုံးပဲကုနေခါးတွေကြိုက်နေခါးတွေကြိုက်တယ်ဒူးတွေကြိုက်တယ်ခေါင်းတွေကြိုက်တယ်ဒါအကုသူကပေးထားတဲ့ပဝတိစိုးချိုးတွေကြီးပဲအမြဲတမ်းတို့ဒီတစ်ဖွဲ့လုံးချစ်တယ်မှာအားလုံးကတပြိုင်တည်းခေါင်းကြိုက်နေတာမျိုးမဟုတ်ကိုယ့်ကြံမှာကြိုက်နေရတာကိုယ့်ကြံမှာခါးတွေနာနေတာဒီလိုမျိုးတွေပေါ့အဲ့ဒါပဝတိစိုးချိုးပေးတာဒါအကုသူရဲ့သဘောတဘာဝရှိတယ်နော်ဆိုတော့ဒီမဟာကုသူမဟာကုသူလည်းအကြောင်းတရားမဟုတ်ဘူးလားမဟာကုသူမဟာကုသူဆိုတဲ့အကြောင်းတွေလောက်ထားရင်ပဋိသင်္ဍေအနေနဲ့ဆိုရင်တော့ဒီကာမ7ပုံနဲ့မှာလူပုံလူပုံတော့တပုံပဲရှိလူပုံဘယ်နှပုံရှိရောတပုံနဲ့ပဲရှိရပါနော်လူပုံကိုသူအကျိုးပေးမယ်ဒါပရိသန်တွေအနေနဲ့ပေးလိုက်တာမဟာကုသိုလ်ကြီးလောက်ရင်လေပရိသန်တွေအနေနဲ့ပေးလိုက်တယ်ပဝတ္တိအကျိုးဆိုရင်တော့ကောင်းကျိုးပေါ့ကိုယ့်ရဲ့ဟိုကောင်းကောင်းစားရတာတွေကောင်းကောင်းနေရတာဒီလိုမျိုးပဝတ္တိကောင်းကျိုးလေးတွေရတယ်ကောင်းကောင်းဝေးရတာတွေသူများနဲ့လူတန်းစိနေနိုင်တာတွေအဲ့ဒါပဝတ္တိကောင်းကျိုးလေးတွေရတယ်အဲ့ဒါမဟာကုသိုလ်ကနေပေးလိုက်တယ်အကယ်၍ဒီမဟာကုသိုလ်ကလူထက်ပို့ပြီးတော့ပဲအကျိုးပေးအောင်မယ်ဆိုရင်တော့နှက်ပြီလျှောက်ထက်ကိုသူပေးတယ်နော်နှက်ပြီလျှောက်ထက်သူတန်ရတန်ရပေါ့လေသူကုသိုလ်နဲ့တန်ရတာဝရင်သာလောက်တန်ရင်လည်းတာဝရင်သာပေါ့ရာမာလောက်တန်ရင်လည်းရာမာတက်မှာပေါ့အဲ့ဒီလိုမျိုးသူအကျိုးပေးနဲ့သူပေးတယ်ဆိုလို့ရှိရင်ဒီလူတစ်ပုံနှက်တစ်ပုံဟာဟိုကောင်းတဲ့ခုနှစ်ပုံပေါ့တဘောပေါ့လားကောင်းတဲ့ခုနှစ်ပုံအဲ့ဒီကောင်းတဲ့ခုနှစ်ပုံကိုဟိုကာမတုဂတိခုနှစ်ပုံလို့ဒီလိုခေါ်တယ်ဘာဖြစ်လို့လဲဆိုတော့ तू ကာမထဲမှာပဲရှိသေးရလေပြီးတော့ခုနှစ်ပုံစလုံးကကောင်းတာဖြစ်တဲ့အတွက်ဒုက္ကတိကာမဒုက္ကတိခုနှစ်ပုံဒီအပယ်လေးပုံကတော့ဒုက္ကတိပုံ၄ပုံဟုတ်လားဒုက္ကတိဆိုတာမကောင်းတဲ့ပုံเนาะအဲ့တော့ဒုက္ကတိ၄ပုံရောက်တယ်အပယ်ဒုက္ကတိခေါ်တယ်ဒုက္ကတိက၄ပုံဒုက္ကတိကခုနှစ်ပုံပေါင်းလိုက်လို့ရှိရင်ဒီရဲ့တစ်ဖက်ဟာကာမ၁၀ပုံဖြစ်သွားပြီအဲ့ဒါကာမတဏှာရဲ့ကျင်လည်ရပဲကာမစိတ်54ထဲမှာပါတဲ့အဲ့ဒီကာမတဏှာရဲ့ကျင်လည်ရလို့ခေါ်တယ်အဲ့ဒါဆိုရင်ကာမဘယ်နှပုံရှိလဲဆိုရင်7ပုံရှိတယ်တခြားကြည့်နော်ကာမဘယ်နှပုံရှိလဲ7ပုံကာမ7ပုံကိုနှစ်ဖြတ်ဖြတ်ပြပါ
အပ
ယ်လေးပုံဟင်ကာမဒုက္ကတိ9ပုံဟုတ်လားအပယ်က4ပုံကာမဒုက္ကတိက9ပုံအဲ့ဒီကာမ7ပုံ3ဖြတ်ဖြတ်ပြ
အပယ်လေးပ
ုံ2ပုံ3ပုံ4ပုံ5ပုံ6ပုံ7ပုံ8ပုံ9ပုံ10ပုံတို့ခွန်နေကြတိုင်းအလွယ်ခွန်လိုက်အပယ်လေးပုံလူပုံ2ပုံနှက်ပြီ6ထက်ဒါကာမ7ပုံ3ဖြတ်ဖြတ်လိုက်တာနှစ်ဖြတ်ပဲဆိုရင
်
ကာမ
အပယ်လေးပုံရယ
်
ကာမဒုက္ကတိ9ပုံရယ်ဒါဆိုလို့ရှိရင်ဒုက္ကတိကိုပြောပါဆိုရင်ဒီအပယ်လေးပုံဒုက္ကတိကဘယ်လောက်ရှိလဲ
9
ပုံဒါကာမအနွယ်ထဲမှာပဲရှိတယ်တော်ပါလားကာမအနယ်ထဲမှာပဲမဟာကုသိုလ်လေးတွေလှုပ်တာတို့အကုသိုလ်လှုပ်တာတို့အဲ့ဒီဟာဆိုရင်ဒီကာမအနယ်ထဲမှာကျင်လေလေဒါလောကတစ်ခုကာမလောကတစ်ခုဖြစ်သွားတယ်နော်ဆိုတော့ရူပကုသိုလ်ဒါပူပူနွဲ့နွဲ့တမျက်နှညလာပဲပြောထားသေးတယ်နော်ရူပကုသိုလ်ဆိုရင်ရူပ16ပုံရောက်သွားလိမ့်မယ်နော်ပရိသတ်လေးအနေနဲ့ရူပ16ပုံသူကတော့ပဝတ္တိမှာတော့တိတ်ထူးထူးခြားခြားကြီးဟိုဘက်မှာဇန်နေပါတွေဝင်စားသွားတာပဲရှင်းရှင်းပဲတူတဲ့အကျိုးကိုပဲပေးတော့မယ်လေမတူတဲ့အကျိုးကိုမပေးဘူးဆိုလို့ချင်းရူပကုတုဟာရူပ16ပုံရောက်တယ်အရူပကုတုအတိုင်းဆိုရင်တော့အရူပ4ပုံကိုရောက်တယ်ဆိုလို့ချင်းမြမာဒီရူပ16ပုံဆိုတာလည်းမြမာလေးကြီးပဲရူပ16ပုံမှာ15ပုံကရုပ်ကောနံကောရှိတယ်ပြောမယ်ဆိုရင်ရုပ်လည်းရှိတယ်စိတ်စီတိတ်လည်းရှိတယ်15ပုံကလေတစ်ပုံကစိတ်စီတိတ်မရှိဘူး ်ရုပ်တသက်ပဲရှိတယ်။ तू ကဟိုတခါပြောခဲ့ဘူးသူလိုပဲစိတ်တွေကို तू မုန်းသွားတာ။ငင်ငိမ်လေးတရားထိုင်နေတဲ့ဟာ तू ကသူဇန်လေးနဲ့ तू ကသူတရားထိုင်နေတာကောင်းနေတယ်အောင်တော့ဒီစိတ်ကဟိုကလိုချင်မြန်ပြီဒါလိုချင်မြန်ပြီနဲ့အဲ့တော့ဒီစိတ်ကို तू မုန်းပြီးတော့မှရုပ်တသက်ရှိတဲ့အကျင့်ကို तू ကကျင့်ကျင်တာ။အဲ့ဒီရုပ်တသက်ရှိတဲ့အကျင့်ကိုကျင့်ကျင်ရင်လေအနိုင်ဆုံးတော့ပြင်စမဆန်ရဖို့လိုတယ်။အဲ့ဒီပြင်စမဆန်ရပြီးတော့မှဆက်ကျင်လို့ तू ကအဲ့ဒီလို तू အောင်မြင်သွားတယ်ဆိုရင်ပေါ့လေ तू တည်သွားပြီလို့ရှိရင် तू ညွတ်ထားတဲ့အဲ့ဒီရုပ်တသက်ရှိတဲ့ပုံကိုရောက်သွားတယ်အဲ့ရုပ်တသက်ရှိတဲ့ပုံကိုအတင်ညတ်လို့ခေါ်တယ်အတင်ညတ်ပုံလို့ခေါ်တယ်အဲ့ဒီအတင်ညတ်ပုံကိုရောက်သွားရင် तू ကတော့ဒီမှာ तू ကငုတ်တုတ်ထိုင်ပြီးတော့ပဲတည်သွားဆိုရင်ဟိုမှာလည်းငုတ်တုတ်ကြည့်ပဲမြင်မာကြီးပဲ तू ကလေဟိုမှာလည်းငုတ်တုတ်ကြည့်ပဲမြင်မာကြီးပဲဒါမှ तू ကအသက်မရှိဘူး तू ရဲ့ရုပ်ခန္ဓာကိုကဘာ900လောက်ထိအောင်တည်မြဲနေအောင်စောင့်ရှောက်ထားတဲ့ဇီဝိတဆိုရုပ်ဇီဝိတလို့ခေါ်တယ်အဲ့ဒီရုပ်စီဝိတလေးတော့ရှိတယ်ကျွန်တော်တို့လိုမျိုးနံစီဝိတဆိုတဲ့အသက်စိတ်စီတိတ်လုံးဝမရှိဘူးရုပ်ကိုတော့ဟိုသူ့ရဲ့ကံစွမ်းရှိသလောက်ထိမ့်သိမ်းထားပေးမယ်ရုပ်စီဝိတနဝကကလပ်လို့ခေါ်တယ်အဲ့ဒါဟိုကလပ်ပိုင်းနေကြမှာတင်ရအဲ့ဒီဟာတွေရှိတယ်ပေါ့နော်ဆိုလို့ချင်းအဲ့ဒီရူပပြန်မှာအရူပပြန်မှာဆိုတဲ့ဟာအရူပကိုဖြစ်သွားရင်တော့ရုပ်လုံးဝမရှိတော့ဘူးတို့ကြောနံတက်တက်ပဲအဲ့ဒီမှာအစွန်းရောက်နေတဲ့ပုံ၅ပုံကိုပြပါဆိုရင်တော့အဲ့ဒီရူပဟိုအတ္တဉာဏ်တက်တပုံရဲ့အရူပ၄ပုံရဲ့ကတို့အစွန်းရောက်နေတဲ့ပုံတွေပဲတို့ကဟိုဒါကြောင့်ရုပ်ပစ္စည်းပါတယ်မှာလဲတို့ထည့်ထားရရလေအဲ့လိုဆိုလို့ရှိရင်ဆိုတော့ဒီရူပအရူပနှစ်ခုပေါင်းလိုက်ရင်ရူပက16ပုံအရူပက၄ပုံပေါင်းလိုက်ရင်ပြမ20နော်ပြမ20ကာမက71ပုံကာမက71ပုံမြန်မာက20ပေါင်းလိုက်ရင
်
31ပုံဆိုအဲ့ဒါပဲ31ပုံဆိုလေအဲ့ဒီဒီ31ပုံထဲမှာဒါကတော့ဟိုဒီလူမျိုးကြီးရေးထားတော့သူကအောက်ဆုံးမှာဖြစ်နေရလေအကယ်၍မြန်ပုံစံအနေနဲ့တို့တွက်ကြည့်မယ်ဆိုလို့ရှိရင်အပယ်ဆိုတာကအောက်ဆုံးမှာဖြစ်သွားလိမ့်မယ်ဟုတ်လားအဲ့လိုပြန်ပြီးတော့မှတက်လိုက်လို့ချင်းရင်ဒီအရူပထိတ်ဆုံးမရောက်သွားနိုင်ဘူးလား
ရ
ောက်သွားမယ်ထိတ်ဆုံးမှာမှာအရူပ၄ပုံရှိတယ်အဲ့ဒီ၄ပုံစင်ကြည့်လိုက်အာဂါသနင်္စာယရဏဘုံဝိညာဉ်နင်္စာယရဏဘုံအကိဉ္စညာယရဏဘုံနေဝတ္တညာနာတင်ညာယရဏဘုံဆိုအဲ့ဒီ၄ပုံဟာနေဝတ္တညာနာတင်ညာထိတ်ဆုံးမှာမဟုတ်လ
ား
အဲ့ဒီထိတ်ဆုံးကိုမြမားဘာခေါ်လိုက်လဲဆိုတော့ဘဝတ်လို့ခေါ်တာဘဝတ်လို့ခေါ်တယ်အဲ့ထိတ်ဆုံးထိတ်ဆုံးအဲ့ဒီဘဝတ်လို့ပြောတဲ့ဟာထိတ်ဆုံးကိုပြောလို့ရှိရင်နေဝတ္တညာနာတင်ညာယရဏဘုံကိုရည်ရွယ်ပြီးတော့ပြောတယ်ပြီးတော့ဟိုအပယ်လေးပုံမှာငရေရအောက်ကနော်အဲ့ဒီငရေထဲမှာအောက်ဆုံးကအဝီစီအဝီစီအကြားလက်မရှိတဲ့နေရာလို့ခေါ်တယ်အဲ့ဒီအဝီစီဆိုတော့ဆိုအောက်ဆုံးမှာဘာရှိလဲအဝီစီအဝီစီအဝီစီရှိတယ်ဆိုတော့အထက်မှာဘဝက်အောက်မှာအဝီစီဆိုတာကြားဘူးလားရှိရနော်အဲ့ဒီဘဝက်အထက်မှာဘဝက်လို့ပြောတာကနေဝတ္တညာနာတင်ညာယရဏဘုံထိအောင်ရည်ရွယ်လိုက်တာဆိုတော့ဒီအားလုံးဟာဒီတစ်ခုလုံးကြီးကိုပြောမယ်ပြန်နားထောင်နော်31ပုံရှိတယ်31ပုံကိုနှစ်ပိုင်းပိုင်းလို့ရှိရင်ကာမ71ပုံရတယ်ပြမ20ရတယ်ဟုတ်ပြီတရားနှစ်ပိုင်းပိုင်းတော့31ပုံလုံးတစ်လုံးနဲ့ပဲခေါ်ကျင်တယ်ဆိုရင် lucky lucky အားလုံးက lucky ပဲသူတို့ကလေသူက lucky ပဲဒါတွေလို့ရင်လေဒီ lucky ရဲ့ကိုပဲပြန်ရောက်မယ်အကြောင်းတရားတွေပဲမဟာကုသိုလ်တွေလို့ရင်လေဟုတ်မလို့အလိုပြောတာမဟုတ်နော်မဟာကုသိုလ်ရဲ့အကျိုးသာပေးခဲ့မယ်ဆိုရင်လေလောကီထဲမှာပဲသူကျင်လည်ရလိမ့်မယ်မရူပကုသိုလ်ကပေးရင်လေလောကီထဲမှာကျင်လည်မယ်အရူပကုသိုလ်ကပေးရင်လေလောကီထဲမှာကျင်လည်မယ်လောကီထဲမှာကျင်လည်တယ်ဆိုတာကတက်တန်းမှမရှိတာတက်တန်းမှမမြဲတာအချိန်တန်ရင်တော့တည်တာပဲဟုတ်လားဘယ်ဘုံမှာပဲဖြစ်အချိန်တန်တော့တည်တာပဲငရဲလည်းသူ့အချိန်တန်ရင်ငရဲကကျွတ်တယ်ခရစ်စံပြိတ္တာအတူတူကလူနဲ့အားလုံးအတူတူပဲမြန်မာတွေလည်းသူ့ရဲ့တက်တန်းလျောက်ကဘာပေါင်းဘလောက်ဆိုတာကဒီဝိထိပိုင်းမှာထပ်တင်ရတယ်ပြမဘဲပြမဟာတက်တန်ဘလောက်ရှိတယ်ဆိုလို့တရားတင်ရတာအဲ့လိုမျိုးသူတို့ရဲ့တက်တန်တွေကိုလိလာလိုက်တို့ရှင်ရင်အားလုံးကတက်တန်ကုန်ရင်တော့ဘဝတစ်ခုကိုပြန်ရောက်ရတယ်မမြဲဘူးပေါ့နော်အဲ့လိုဘဝတွေဘုံဘဝတွေမှာအမြဲတမ်းမရှိတဲ့သဘောလေးကိုပဲအဲ့ဒါဘုရားရှင်ကအတ္တမဟုတ်ဘူးလို့ပြောတာဒါကိုအမြဲရှိကျင်တယ်တို့ဒီဘဝလေးမှာအမြဲရှိကျင်တာပေါ့ဟုတ်ကဲ့ကိုယ့်ဘဝလေးကိုတာရတယ်လေကိုယ့်ဘဝလေးကိုလိုချင်တယ်အဲ့တော့ပဲဘဝတဏလို့ဓမ္မဆက်ကြမှာဖေဟာဟောတာကို့ဘဝလေးကိုလွတ်ချင်းနေဒါပေမဲ့ရသလားဆိုတော့မရဘူးကိုဖြစ်ချင်တာတွေမဖြစ်ရဘူးအဲ့ကြောင့်သူကအတ္တမဟုတ်ဘူးတရားစဖြုတ်သွားတာလူတွေရဲ့အစွဲလမ်းကိုကျွတ်အောင်ဆိုရင်အတ္တကိုအရင်ဖြုတ်သွားတာအတ္တကြီးနေတဲ့လူတွေကမရဘူးသူတို့ကဘယ်လိုမှတရားလဲရနိုင်ဖို့မလွယ်ဘူးဒါကြောင့်ဒီအတ္တကိုအရင်ဖြုတ်တာကိုယ့်ရဲ့ အစိုးမရတဲ့အနတ္တသဘောပဲဆိုတာသဘောပေါ့ပြီးတော့ဒါတွေကအမြဲတမ်းရှိသလားဆိုတော့အမြဲတမ်းမရှိနိုင်ဘူးချိန်တန်ရင်ဖြစ်ပြီးရင်ပြတ်သွားတယ်လာပြီးရင်ပြန်ရတယ်ဒီသဘောမျိုးရှိတယ်လို့မြတ်စွာဘုရားပြောတာ ਉਹ အဲ့တော့အနေဆာဆိုတော့ဟိုအမြဲတမ်းမရှိတဲ့လောကကြီးမှာကျင်လည်ရတယ်ကွာကိုယ့်အလိုမကျတဲ့လောကကြီးမှာအနတ္တသဘောနဲ့တို့ကျင်လည်နေရတယ်ဆိုတော့ဒါကြီးကချမ်းသာလားဆင်းရဲလား
ဆ
င်းရဲအဲ့ဒါဒုက္ခလို့ခေါ်တာဗောရှင်းနေတာပဲဟုတ်လားအဲ့ဒါဒုက္ခအနေဆာဒုက္ခအနတ္တဆိုတာခလုတ်တိုင်းမှာထားအော်ရတာမဟုတ်ဘူးအောက်မလေးအနေဆာဒုက္ခအနတ္တအဲ့လိုမျိုးထားအော်ရမှာနော်တကယ်တရားတန်ဝေကနဲ့တရားလေးစိတ်စိတ်ဆက်ဆက်လေးမြင်တတ်သွားလို့ချင်းတကယ်ဟိုပဲလောကမှာမြဲတဲ့အရာဘာမှမရှိဘူးအနေဆာပဲအမြဲမရှိဘူးလုံးဝချမ်းသာခြင်းဆိုတာမရှိဘူးဒုက္ခမဖက်ဒုက္ခတက်တက်လို့ဒီလောဒီလောကီတစ်ခုလုံးဘုရားဒီလိုပဲဟောတယ်ဒုက္ခလုံးဝမရှိဘူးလူနဲ့အပယ်နဲ့ဆိုင်ရင်တော့လူကနည်းနည်းတော့ချမ်းသာတယ်လို့ထင်ရတယ်ဒါကိုအထင်ပါပဲတကယ်တကယ်လည်းဟုတ်လဲဟုတ်ပါတယ်လူကတော့ချမ်းသာတယ်လူနဲ့ဆိုင်ရင်နှက်ကပို့ချမ်းသာတယ်နှက်ကနဲ့ဆိုင်ရင်ပြမာတွေကပို့ပြီးတော့မှချမ်းသာသွားတယ်ဒါမဲ့လည်းအချိန်တန်တော့လေဒီအနေဆာဒုက္ခအနတ္တရဲ့အောက်မှာပဲပြန်ပြီးပြားပြားမှောက်သွားတာပဲလေဘာမှမတတ်နိုင်ဘူးအဲ့တော့နတ်တပါးဖြစ်နေအောင်တော့ဒီနေ့တော့နတ်မနေ့ကကျတော့ဘယ်ကြံကြတော့တာလဲသူတည်ပြီးရင်လေနတ်မှာလေအာကုသစိတ်တွေတပုံကြီးရှိတာပဲနတ်မှာလေနောက်အခုမြန်မာဖြစ်နေတယ်မြန်မာဆိုတဲ့အမြင့်စားကြီးဖြစ်နေတယ်နောက်မြန်မာဘဝကနေစုတည်သွားတဲ့အခါကျတော့နတ်တွေဘာတွေပြန်ဖြစ်ရင်ဖြစ်မယ်လူဖြစ်ရင်ဖြစ်မယ်နတ်ကဟိုမြန်မာကတော့အပယ်ကိုတိုက်ရိုက်မကြအောင်သူ့ရဲ့ကုသကအဲ့လိုတိုက်ရိုက်ကြလောက်အောင်အင်အားမနည်းဘူးလေတဆင့်ချင်းပြန်ပြီးတော့ကြာသွားလူပြန်ဖြစ်တယ်လူဘဝနေပြီးတော့မှပဲအကုသိုလ်ထက်လို့ပြီးတော့မှအပယ်ပြန်ကြတယ်အဓိကတော့သူတို့ဘယ်သူမှမထိန်းရှုပ်ထားပေးနိုင်ဘူးပေါ့နော်သူတို့ကလည်းအစိုးရထားတာလည်းမရှိဘူးဒါကြောင့်ကိုယ့်ရဲ့စိတ်ကိုယ့်ရဲ့လုပ်တဲ့အကြောင်းတရားတွေအတိုင်းအကျိုးတရားဖြစ်တယ်ဒါဟာဖန်ဆင်းထားလို့လည်းမဟုတ်ဘူးဒီလိုမျိုးဒါဖန်ဆင်းထားတာလည်းမဟုတ်ဘူးလောကကြီးကိုဖန်ဆင်းထားတဲ့ပုံကိုယ်ဆိုလည်းမရှိဘူးအကယ်၍ဖန်ဆင်းထားတဲ့ပုံကိုယ်ရှိရဆိုရင်လည်းဒီလိုပြဿနာပေါင်းတောင်းလျှောက်ထောင်းတဲ့လောကကြီးကိုဘလို့လျှောက်ပြီးဖန်ဆင်းနေလဲပေါ့ဒီလိုမျိုးကြီးလည်းစဉ်းစားကြရရှိရနော်ဒါတော့ဘုရားတော်ထာဝရဘုရားသခင်ဘုရားသခင်ကတို့လောကကြီးဖြန့်စင်းထားတယ်ဆိုလို့ရှိရင်ဟိုအတူတူပဲဖြန့်စင်းပေါ့တို့လှလပပလေးကြီးဖြန့်စင်းထားဟုတ်လားငွေကြေးဥစ္စာပြည့်ပြည့်စုံစုံလေးနဲ့နေပြောပဲဖြစ်အောင်လေးတော့သူ့ရဲ့သူဖြန့်စင်းထားတဲ့တာသမီတွေပဲလေသူမိဘမြစ်တာမရှိရဘူးလားဒီလိုမျိုးပြောတော့တခြားဘာသာကိုထိခိုက်ရရောက်သွားတယ်နော်ဥပမာအခုဆိုရင်ကိုရိုနာနဲ့ပတ်သက်ပြီးတစ်ကမ္ဘာလုံးပြားပြားမောက်တောင်းကတောင်းကနေနေဖြစ်နေဒါသူလုတ်တင်တလားဟိုထောက်ဖြန့်စင်းခြင်းဘက်ကယူမယ်ဆိုရင်ဒါလည်းသူဖြန့်စင်းတာပဲလောကမှာအရာအားလုံးကငါဖျားပဲဖြန့်စင်နေဆိုတော့အရာအားလုံးကသူဖြန့်စင်တာဆိုဒီလိုကိုရိုနာနဲ့ပတ်သက်တဲ့ဟာတွေဘာဖြစ်လို့ဖြန့်စင်ရတာလဲအနာကြီးရောဂါတွေဘာဖြစ်လို့ဖြန့်စင်ရတာလဲ AIDS ဘာဖြန့်စင်ရတာလူတွေမလိုချင်တဲ့ဟာတွေအားလုံးကိုစုပြုံနေအောင်ပေးထားတာကြတော့သူ့ကိုမေတ္တာရှင်လို့တို့ဘယ်လိုလက်ခံမလဲဒီလိုမျိုးတွေပေါ့နော်အဲ့တော့တို့ကစားစရာလိုမျိုးသူသဘောထားသလားဟိုလူကစားလိုက်ဒီလူကစားလိုက်ဟိုနေ့ကဟိုဒေးဗစ်လာတော့မှသူ့ကိုသူနေကောင်းတော်လို့ဘုရားသခင်ရဲ့ကျေးဇူးတော်ကပါညာနဲ့လှုပ်တော့ခုတော့မှသူ့ဝင်ပြီးတော့ comment ပေးရသေးတယ်။ဘာဖြစ်လို့ဘုရားသခင်အဲ့လိုဆော့နေတာလဲလို့လူတွေကဟိုဖြန့်စင်းတော့ကလည်းသူ့ဖြန့်စင်းတယ်။အမျိုးမျိုးဒုက္ခရောက်အောင်လည်းပြန်လဲပြီးရင်လည်းသူပဲပြန်ကယ်တယ်ဆိုတော့အဲ့လိုပဲအားနေသလား။အဲ့လိုကြီးပြောတော့မကောင်းဘူးနော်။ဒါကြတော့ဟိုတကယ်တကယ်တမ်းကြောတဘာဝမကြောက်ဘူးပေါ့။ဘာမကြောက်ဘူး။ဒန်းတို့ညီမြလည်းမရှိဘူး။အဲ့ဒီဒီမိုကရေစီအနေနဲ့ဒန်းတို့ညီမြရကျင်နေဆိုတဲ့သူတွေကိုယ်တိုင်ကိုကဒီဖြန့်စင်းခြင်းကိုပဲပုံအောပြီးမှယုံနေဆိုတော့မင်းတို့စဉ်းစားကြည့်လိုက်ဟုတ်လားသူတို့ပြောတော့ဒီမိုကရေစီလူပင်ဒန်းတို့ညီမြဒန်းတို့ညီမြတွေအားလုံးကဖျားချင်းချင်းပဲအဲ့ဖျားတခင်ချင်းမှာအားလုံးမောက်ပြီးတော့ဗျဖျားအချင်းအလိုတော်အတိုင်းမှာဆိုတော့အာနာချင်းမဆန်တော့လောက်တယ်ဟုတ်လားအာနာချင်းကိုဖြိုခွင်းတယ်အာနာချင်းမကြိုက်ဘူးဆိုတဲ့လူတွေအားလုံးကတော့ဖျားချင်းရောက်လို့ချင်းဖျားအာနာချင်းပြန်ဖြစ်သွားတယ်အဲ့လိုမျိုးဖြစ်နေလေလောကကြီးကဒါတော့အဲ့တော့အဲ့ဟာတွေသူများဘာသာတွေမပြောတော့ဘူးတို့မြတ်စွာဘုရားဟောတာရဲ့အတိုင်းဆိုရင်တော့ဒီတစ်ခုလုံးက32ပုံအားလုံးကဒုက္ခတသက်ပဲရှိတယ်နော်ဒုက္ခတသက်ရှိတယ်အနိစ္စဒုက္ခအနတ္တဆိုတာအဲ့ဒီသဘောရှိတယ်ရှိတယ်ဆိုလို့ရှိရင်ဒါကြီးကိုလောကီလို့တစ်ချက်မှတ်လိုက်နော်လောကီအဲ့ဒီလောကီဆိုတဲ့32ပုံရှိနေတယ်ဆိုလို့ရှိရင်အဲ့ဒီလောကီကိုလောကလို့တော့အလွယ်ခေါ်တယ်ဩလောကီလောကီဆိုတာလောကီဆိုရင်တော့တို့အိမ်ကအမေနဲ့မတည့်ရင်လေလောကီကမတရားပါဘူးဆိုတော့အဲ့လိုမျိုးလုပ်တာလေဟုတ်လားတငယ်ချင်းချင်းစကားမြိုင်လေလောကကြီးကိုဘက်လိုက်တယ်ဆိုပြီးအမှန်တော့ဒီတို့ကလောကကြီးနဲ့ကြီးကင်ချတာတို့လောကကြီးနဲ့ကြီးကင်ချဆိုတော့ဒါကိုလောကီလို့ခေါ်တယ်မှတ်ထားလိုက်ပါနော်ဒါကြောင့်ဒီစိတ်တွေအလုံးကလောကီစိတ်မဟုတ်ဘူးလား
ဖြစ်တယ်ဖြစ
်တယ်ဒီဟာတွေအကုန်လုံးပေါင်းလိုက်လို့ချင်း71တော့မပြည့်ဘူးပေါ့နော်ဝိပတ်တိကရိယာတွေဖယ်ထားရလေသူ့မလို့လို့ဆိုတော့ဒါတွေအလုံးကဒီအရူပကုသိုလ်အထီအောင်လောကီထဲမှာအကျုံးဝင်လမ်းဝင်ဘူးလ
ား
လောကီ71ထဲမှာသူတို့ဝင်နေနော်ဒါကြောင့်လောကီစိတ်တွေကပြန်ကျိုးပြီးမှဆိုရင်တော့ဒီလောက3ပါးထဲမှာပဲကျင်လေရမယ်နော်လောကတုံးပါအောင်အခုတခါတည်းထပ်ပြမယ်ဟိုလောကုတ္တရာကိုတန့်တက်လို့မရဘူးလောကုတ္တရာကိုတက်ရှင်ဒီလောကီကိုတော်တော်နားလည်မှရတယ် လောကီကိုနားလဲသွားမှာဒါလောကုတ္တရာဆိုတာဘာလဲဆိုတာနားလဲတာဆိုတော့လောကီလောကီကုတ္တအကုတ္တလောကီထဲမှာအကုတ္တဘယ်လောက်ရှိလဲအကုတ္တပဲလေဆန္ဒပါလောကီထဲမှာအကုတ္တဘယ်လောက်ရှိလဲလောကုတ္တရာထဲမှာအကုတ္တဘယ်လောက်ရှိလဲမရှိပါဘူးမရှိပါဘူးမစင်းစားပါနဲ့မရှိပါဘူးဆန္ဒပါကုန်နေပြီယောချီတာပါ12ပါးတယ်မလားအဲ့ဒါဆိုရင်လောကီထဲမှာအကုတု12ပါးရှိတယ်ကုတုကကျန်တဲ့ဟာတွေပေါ့နော်ဘယ်လောက်ရှိအောင်ပေါ့ပါကျန်လောကီထဲမှာကုတုဘယ်လောက်ရှိအောင
်
ကုတုက39 ဆက်ခွန်အဲ့လိုရတယ်စားဆိုတာလေမိကမလောက်တော့အဲ့လိုရတယ်အဲ့လိုရအောင်လို့ဆိုတော့အဲ့ဒီလောကီအကုတုကုတုတွေရဲ့အကြောင်းเนาะခုနအကြောင်းထဲမှာအကုတုကုတုနှမျိုးပဲရှိတယ်ပြောရမလားလောကီထဲမှာရှိတဲ့အကုတုတွေကုတုတွေကြောင့်သာဆိုလို့ရှိရင်ဘဝတွေဟာလောက3ပါးထဲမှာပြန်ကြမယ်ဘယ်လောကလဲဆိုရင်ကာမလောကခါရမနော်လောက3ပါးတခါရမကာမလောကလူရူပလောကအရူပလောကတခုတတိပေးထားမယ်စာမေးပွဲဖြေတဲ့အခါကြလို့ရှိရင်ဒီပုံစံမရအောင်เนาะအပြည့်ကြီးမှရရင်တော့စာဦးဒီလိုမျိုးလေးမလုပ်ခင်နဲ့အမှတ်မပေးဘူးညာအဲ့ဒါလည်းတတိချောင်းကိုယ့်ကိုလှုပ်တာတော့ရပါတယ်ဘလို့လှုပ်လို့ဆံပွဲဖြေတဲ့ခါကျရင်တော့လောကချင်းတူတူပါပဲဆိုပြီးဆွဲချတိုင်းတမတ်မှပေးဆိုရင်ကာမလောကရူပလောကအရူပလောကခုန30ပုံရှင်းပြတဲ့အတွက်လောက3ပါးကိုမြင်လို့ရသွားပြီဟုတ်တယ်နော်လောက3ပါးနားလဲပါရဲ့နော်အဲ့ဒါလောက3ပါးဒီလောက3ပါးပြီးရင်နောက်ထပ်တနည်းလောက3ပါးဆိုတာကရှိသေးတယ်အဲ့ဒါဘာလဲဆိုတော့တတ္တလောကကြားဘူးပါတယ်ဒါတွေကတော့ဒါပဲလေတတ္တလောကပြောပါလဲဩကာသလောကနောက်ပြီးရောသင်္ခါရလောကဟုတ်ပြီတတ္တလောကဩကာသလောကသင်္ခါရလောကဒါလည်းလောက3ပါးပဲလောက3ပါးဆိုရင်2မျိုးဖြစ်သွားတယ်နော်ကာမလောကရူပလောကအရူပလောကတတ္တလောကဩကတလောကသင်္ခါရလောကပြောပြမယ်ပြီးပြီလားတတ္တလောကဆိုတာကတတ္တဝါအားလုံးကိုဆိုလိုတယ်တတ္တဝါတွေအားလုံးကတတ္တလောကတို့လည်းပါသွားတာပေါ့ခွေးတွေလည်းပါနွားတွေလည်းပါနှက်တွေလည်းပါပြမကြီးလည်းပါအားလုံးကတတ္တဝါတွေပဲလေပြိစံငရဲတတ္တဝါပြိစံတတ္တဝါပြိတ္တာတတ္တဝါအတူတကယ်တတ္တဝါလူတတ္တဝါနှက်တတ္တဝါပြမတတ္တဝါတရဝါလေးကြည့်ပါတကယ်တမ်းကြောတို့ကတရဝါဆိုရင်ဘာလို့ထင်တော့တွေးဆံဝဲထင်တယ်မလားတရဝါလေးတွေနော်ကိုကတော့တရဝါမဟုတ်တယ်လို့လို့ ਨੇ ကိုလည်းတရဝါပါပဲတတ္တဝါလူတတ္တဝါနော်တတ္တဝါမြတ်ဓမ္မအမြိုက်ဆေးတိုက်ကြွေးဖို့ဆိုလူပုံနှစ်ပုံဂျမ20မလွတ်ခဲ့ပါတော့တို့ဘုရားရှင်ကဒီတတ္တဝါတွေကိုတရားထောရမယ်ဆိုရင်လူပုံနှစ်ပုံဂျမ20အကုန်ရောက်တော့တိုက်ဟောနိုင်တယ်တဲ့ဒီလိုမျိုးပြောတာအရူပလေးပုံထီတော့တကယ်တမ်းမဟောခဲ့ပါဘူးခင်ဗျာ။ဘာလို့ဆိုဥမာနားမှမရှိတာယော။ခင်ဗျားတော့လည်းမြင်မှလည်းဟုတ်ဘူးကြားမှလည်းဟုတ်ဘူး။အမတချင်းတော့တင်စားပြီးဆိုရတာပေါ့နော်။ဆိုလို့ရှိရင်တတ္တလောကဩကာသလောကသင်္ခါရလောကတတ္တလောကဆိုတာတတ္တဝါအားလုံးကိုဆိုလိုတယ်။ဩကာသလောကဆိုတာကအဲ့ဒီတတ္တဝါတွေနေထိုင်ရာပုံအဲ့ဒါဩကာသလောက။တတ္တဝါတွေဖြစ်တည်ရာပေါ့တူတူပါနေထိုင်ရာဖြစ်တည်ရာအဲ့ဒါဩကာသလောကဒီနေ့လောကုတ္တရာမှာရောက်ပါမလားမသိကဲဩကာသလောကရလားအဲ့ဒီတတ္တဝါတွေနေထိုင်ရာဘုံသင်္ခါရလောကတဲ့အဲ့ဒီတတ္တဝါတွေမှာဖြစ်တဲ့စိတ်စီတသိတ်တွေကိုခေါ်တယ်အကုသိုလ်စိတ်တွေဖြစ်တယ်ဆိုရင်ဒါသင်္ခါရတရားပဲလေဝိဇ္ဇာပစ္စယသင်္ခါရဆိုအဲ့အဲ့လိုမျိုးသင်္ခါရပစ္စယဝိညာဏံအဲ့ဒီသင်္ခါရတွေလို့ရင်ဘဝတွေရနေမှာပဲတဲ့လောကီသင်္ခါရတွေလို့ရင်လောကီအာဟုတုသင်္ခါရကုတုသင်္ခါရဆိုတဲ့ခုနစိတ်စိတ်တိတ်အဲ့ဒီသင်္ခါရတွေလုံနေဘဝတွေကျင်လည်ရအောင်မယ်ဒါသင်္ခါရလောကသူမှာသင်္ခါရတရားတွေရှိတယ်ဟုတ်လားဘလို့သင်္ခါရတွေလဲမတီမြဲတဲ့အဟာကိုပြောတာမဟုတ်ဘူးသင်္ခါရဆိုတာအခုကကြောဟိုမမြဲတာဘယ်ဟောသင်္ခါရပါလေအဲ့ဒီဟာကိုပြောတာမဟုတ်ဘူးနော်သင်္ခါရအရာကောက်တွေအများကြီးရှိတယ်ဆိုတော့သူမှာလဲလောဘရှိတယ်သူမှာလဲလောဘရှိတယ်သူမှာလဲကုတုရှိတယ်သူမှာလဲတို့အားလုံးကကိုသင်္ခါရနဲ့ကိုဖြစ်ပြနေကြတယ်เนาะအကုသူတွေကုသူတွေတို့ကိုသင်္ခါရနဲ့ကိုဖြစ်တယ်။အဲတလောကလုံးကအဲ့ဒီတိုင်ပဲကိုသင်္ခါရရင်းနဲ့ကိုဖြစ်ပြနေကြတယ်။အကုသူတွေကုသူတွေရောပြီးတော့မှလေအဲ့ဒါကိုသင်္ခါရလောကလို့ခေါ်တယ်။ဆိုရင်တတ္တလောကဩကာသလောကသင်္ခါရလောကတို့လူတွေအားလုံးဟာတတ္တလောကမဖြစ်ဘူးလား
။ဖ
သေချာနားထောင်နော်လူတွေအားလုံးဟာတတလောကလူဘုံကြီးဟာဩဃာလောကဒါပဲသေချာကြည့်လူတွေအားလုံးဟာ
တ
တလောကလူဘုံကြီးဟာ
ဩဃာလောက
တို့လူတွေမှာဖြစ်ပျက်နေတဲ့စိတ်ဆွေတသိတွေက
သင်္ခ
ါရလောကနားလည်နော်နားလည်ပါနော်ကဲဆိုရင်နတ်တွေအားလုံးဟာတတလောကဟုတ်လားဘာပဲဖြစ်တက်ရှိတဲ့ဝါတွေကိုနတ်တွေအားလုံးဟာတတလောကနတ်ဘုံတွေကဩဃာလောကအဲ့ဒီနတ်မှာဖြစ်ပျက်နေတဲ့စိတ်စေတသိက်တွေက
သင်္ခါရလောက
ဟုတ်ပြီငရဲသားတွေက
တတလောက
ငရဲဘုံက
ဩဃာလောက
ငရဲသားတွေမှာဖြစ်ပျက်နေတဲ့စိတ်စေတသိက်တရားတွေက
သင်္ခါရလောက
ဗြမာတွေက
တတလောက
ဗြမဘုံတွေက
ဩဃာလောက
ဗြမာတွေမှာဖြစ်ပျက်နေတဲ့စိတ်စေတသိက်တွေက
သင်္ခါရလောက
ရလားဟုတ်ပြီထပ်ပြီးအသေးသေးလိုက်မယ်နော်ကြွက်ကလေးတစ်ကောင်က
တတလောက
ကြွက်တွင်းကလေးက
သင်္ခါရလောကတတလောကအ
ဲ့ကြွက်မှာဖြစ်နေတဲ့စိတ်စေတသိက်တွေက
သင်္ခါရလောက
ဘလောက်ကောင်းဟုတ်လားမဝ
ကတတလောက
ဒီယုံက
ဩဃာလောက
သူ့မှာဖြစ်ပျက်နေတဲ့စိတ်စေတသိက်တွေက
သင်္ခါရလောက
ဒါပဲရှင်းရှင်းလေးပဲဟုတ်လားအိမ်ညောင်လေးတစ်ကောင်က
တတလောက
အဲ့ဒီအိမ်မြောင်ဒီနားမှာတွေ့နေလို့ရှင်ဒီယုံကြီးကသူ့အတွက်တော့ဩဃာတာလောကဟုတ်လားကြွက်ကလေးတကောင်ဟာကြွက်တွင်းရဲ့သူ့အတွက်ဩဃာတာလောကပဲတို့ကတတလောကတို့နေတဲ့အိမ်လေးကတို့အတွက်တော့ဩဃာတာလောကတို့မှာဖြစ်ဖြစ်နေစိတ်တွေသင်္ခါရလောကအဲ့ဒီလောက3ပါးအဲ့ဒီလောက3ပါးဟာဘာကြောင့်လောက3ပါးမှာကျင်လည်ရတယ်လဲဆိုရင်တဏှာရဲ့ဒိဋ္ဌိရဲ့ဒီနှစ်ခုကြောင့်ကျင်လည်ရတယ်တဏှာဒိဋ္ဌိကြောင့်ကျင်လေရတယ်အဲ့ဒီလောက3ပါးကိုဘာကြောင့်ကျင်လေရတယ်လဲဆိုရင်တဏှာဒိဋ္ဌိကြောင့်ကျင်လေရတယ်အဲ့တော့အကုန်လုံးလာရိုက်ရေးရှာလိုက်တော့လောက3ပါးကိုကျင်လေရခြင်းသည်တဏှာဒိဋ္ဌိကြောင့်ဖြစ်၏အဲ့လည်းမဆိုပါဘူးဒိဋ္ဌိရင်ထဝင်ဘဲကိုဂျိတ်နဲ့ထိရမယ်နော်ဒီကောင်ကတောင်ဝင်းပူနဲ့ထားဆင်ထူနဲ့နှလုံးဆင်ထားတာထောင်ပဲအကြီးရလေအဲအဲ့ဒီဟာလေတို့မြန်မာသားမှာအများကြီးပြဿနာရှိရသေးလားသူကဟိုထားပါတော့ဒီမှာကွာတာတွေလုံးကြီးတင်တဝင်းဘူးထဆင်တူဒိဋ္ဌိဟုတ်တယ်နော်ဒီဒိဋ္ဌိကိုပါဠိမှာကျတော့ဒီနှစ်ခုကိုမယူတော့ဘဲနဲ့ဒီထဝင်ဘဲကိုပဲဂျိတ်ကလေးနဲ့ယူလိုက်တယ်ဒါဆိုရင်သူလုံလောက်သွားတယ်ဒီနှလုံးဆင်အတွက်လုံလောက်သွားတယ်ဒါဆိုလို့ချင်းရင်ဒီထဝင်ဘဲဂျိတ်ဟာတဝင်းဘူးနဲ့ထဆင်တူဆင်ထားတယ်ဆိုတော့မှတ်ထားလိုက်နော်ဆိုလို့ချင်းတို့အကဲကိုတန်းသေးဆိုရေးတယ်တို့ဘလောက်လွဲတုံးဆိုပြောတာပါကိုတန်းသေးဆိုပြီးဒီကောင် special လေးရှိတ်ထားပြီးလိုက်တယ်အဲ့တော့ဒီဟာကိုဒီလိုလုပ်ကြည့်လိုက်ဘလို့ဖတ်မလို့သူ့နာမည်ကိုတန်းထိတ်လို့ဖတ်မလားတန်းထိတ်လို့ဖတ်လားဘလို့ဖတ်မလို့ဒါနဲ့ဖတ်ရမယ်လေဒီမမဂျိတ်တက်တိုင်းဒါနဲ့ပဲဖတ်ရမယ်နောက်တနည်းမရှိဘူးအဲ့တော့ကိုတန်းသေးကိုရေးချင်လို့ရှိရင်ဒီလိုပဲရိုးလောက်ပါဒီလိုပဲရိုးလောက်ပါမလှချင်ပါနဲ့လှလိုက်တာနဲ့နှလုံးဆင်ပြောရတော့သူ့နာမည်ကလေအဲလိုရှိတယ်နော်လွဲတယ်ကွန်ပျူတာကြီးလည်းလွဲတယ်လက်နက်ကြီးလည်းလွဲတယ်တို့လူတွေတော်တော်များများလွဲတယ်ဒီသေးရောလေသေးအောင်ဆိုလို့ချင်းလည်းအဲ့လိုဘလို့ဖက်လိုက်မှမသိဘူးနားလည်တဲ့လူကပေါ့နားမလည်တဲ့လူချင်းချင်းကတော့ okay တယ် good တယ်သူလည်းရေးချင်တယ်လို့ရေးကိုလည်းဖတ်တတ်တယ်အဲ့တော့ဟုတ်နေနော်ကဲအဲ့ဆိုရင်ဒိဋ္ဌိနော်တဏရဲ့ဒိဋ္ဌိရဲ့အဲ့ဒီတဏှာကိုတို့ကပြောမယ်ဆိုရင်လောဘပြန်ကောက်တယ်ဟုတ်လားဒိဋ္ဌိကြတော့ဒိဋ္ဌိကတတံပယုတ်တွေရှိတယ်သူတို့နှစ်ခုကသူတို့နှစ်ခုကိုပေါင်းလိုက်လို့ရှိရင်နောက်ထပ်နာမည်လေးတစ်ခုထွက်သွားတယ်ဥပါဒံဆိုပြီးတော့မှာဥပါဒံတရား၄ပါးရှိတယ်ကာမဥပါဒံဒိဋ္ဌုပါဒံသီလဝိရုပါဒံအတ္တဝါရုပါဒံမမှတ်နဲ့မှတ်လို့လည်းမနိုင်ဘူးဆိုတော့အဲ့ဒီဥပါဒံ၄ပါးကိုအကျဉ်းချုပ်လိုက်ရင်တဏှာဒိဋ္ဌိနှစ်ခုပဲပြန်ရတယ်နော်တဏှာဒိဋ္ဌိနှစ်ခုကိုတစ်ခုပဲပြောပါဆိုရင
်ဥပါဒံ
ဆွဲလန်းတယ်တဏှာနဲ့ဆွဲလန်းတယ်ဒိဋ္ဌိနဲ့ဆွဲလန်းတယ်ဥပါဒံဆိုတာဆွဲလန်းခြင်းလို့ခေါ်တယ်တချို့ဟာတွေကိုလေခဏခဏကြီးအဲ့ဒါကြီးပဲဆွဲလန်းတယ်ဟင်လေဥပါဒံနေဖြစ်နေတယ်ဟုတ်လားဥပါဒါကြောင့်ဥပါဒ်ဖြစ်တတ်တယ်ဘာပြောမှန်းတော့မသိဘူးနော်တဏှာဒိဋ္ဌိဟာဥပါဒံတို့ကအရာတဝိတုတခုဒိဋ္ဌိနဲ့ဆွဲထားတာလည်းရှိတယ်တဏှာနဲ့ဆွဲရတော့ပုံများတာပေါ့တဏှာဆွဲရကြီးတာပေါ့တဏှာနဲ့ဆွဲတယ်အဲ့ဒါကျင်တို့ကတန်ရောစင်တွေပါဖြစ်သွားရဟုတ်လားနာမည်လေးကပြောင်းသွားအခုတို့ကမျက်နှာဖုံးမျိုးနဲ့တို့ကိုပြောင်းပြီးတော့ရှင်းလဲတယ်တို့ကအစောပိုင်းမှာတိတ်ပြီးတော့လောဘကြီးတက်နေရင်တို့ကဟိုရှစ်တယ်ဆိုပြောမှမျက်နှာဖုံးလေးတက်ပြီလေနော်နောက်ပြီးတော့သူ့ကိုပဲလွမ်းနေဆွေးနေတယ်သူ့ကိုဆွဲလန်းနေဆိုလို့ချင်းတို့ကတန်ရောစင်ဆိုပြီးခက်တိတိပဲတက်တာနော် တန်ရောစင်ဂျိုးကလေးကမပြတ်ဘူးဂျိုးထဲမှာတန်ရောစင်လွန်းတင်တဲ့ဂျိုးတွေပါညာလှုပ်တယ်အမှန်တကယ်တမ်းတော့အားလုံးကသူဥပါဒံထဲမှာပဲပြန်ကြသွားသူဥပါဒံဆွဲနေတာနော်အဲ့တော့ဥပါဒံနဲ့ပတ်သက်ထားတဲ့တဏှာဒိဋ္ဌိကဆရာလားတဏှာဒိဋ္ဌိကအာယုံပြုလို့ဒီမှာလားဆရာလားတဏှာဒိဋ္ဌိကအာယုံပြုလို့ရသမျှကိုဥပါဒာနဲ့ခန္ဓာလို့နောက်တစ်လုံးလာမယ်နော်သိချာနားတော့ပြောတော့အရင်နားတော့တဏှာဒိဋ္ဌိရဲ့အာယုံပြုခြင်းခံရသမျှကိုဥပါဒာနဲ့ခန္ဓာရေးပြမယ်ဒီလိုတဏှာဒိဋ္ဌိရဲ့အာယုံပြုခြင်းခံရသမျှကိုဥပါဒာနဲ့ခန္ဓာအဲ့ဒီဥပါဒာနဲ့ခန္ဓာကိုပဲတခါပြန်ပြောလိုက်ရင်လောကီလောကအာဟဲ့လောကီလောကကိုရှင်းရရင်ရှုပ်တယ်ဒါသူတို့ဒါတို့တွေမှတ်လိုက်အောင်လေဥပါဒာနဲ့ခန္ဓာဆိုတာတကယ်တမ်းတော့လောကီတရားပဲလောကပဲတဏှာဒိဋ္ဌိဟာဗာလဲဥပါဒာနော်အဲ့ဒီတဏှာဒိဋ္ဌိနဲ့ဆွဲလန်းလို့ရသမျှကိုဥပါဒနာခန္ဓာပြန်ပြောမယ်တဏှာဒိဋ္ဌိကဘာလဲဟိုကြည့်ပြောရုံပါပဲတဏှာဒိဋ္ဌိကဘာလဲ
ဥပါဒ
နာဥပါဒနဲ့ဆွဲလန်းလို့ရတဲ့ခန္ဓာတွေကို
ဥပါဒန
ာခန္ဓာဥပါဒနဲ့အာယုံပြုလို့ရတဲ့ခန္ဓာတွေကိုဥပါဒနာခန္ဓာအဲ့ဒီဥပါဒနာခန္ဓာကိုပဲလောကနော်လောကီလောကီတရားလောကီတရားလောကလို့ပြောလိုက်တယ်ဒါဆိုရင်လောကလို့ပြောရင်နည်းနည်းတော့ရိပ်မိပါပြီဟုတ်လားသိပြီလို့မပြောဘူးနော်နည်းနည်းတော့ရိပ်မိပါပြီဟုတ်လားနည်းနည်းတော့ရိပ်မိသွားပြီဆိုရင်လောကဆိုတာကိုတော်တော်လေးနားလည်သွားပြီထားလိုက်တော့အဲ့ဒီလောကီတဏှာဒိဋ္ဌိတို့ရဲ့အာယုံဖြစ်တဲ့လောကတဏှာဒိဥပါဒနာခန္ဓာနဲ့ဖြစ်တတ်တဲ့လောကနော်အဲ့ဒီလောကတရားတွေလောကီကုသိုလ်အကုသိုလ်တွေလှုပ်လို့ချင်းရင်လောကီနဲ့လောကီပုံတွေထဲမှာပြန်ကြမယ်ခုနပြောနားလေလားသိ32ပုံဆိုတဲ့လောကီထဲမှာပြန်ကြမယ်နော်လောကီကုသိုလ်အကုသိုလ်လို့ရင်လောကီထဲမှာကြာအကယ်၍မြင်အဲ့ဒီလောကဆိုတဲ့အိဋ္ဌဒုက္ခအနတ္တတွေပြည့်လျမ်းနေတဲ့အဲ့ဒီလောကကနေပြီးတော့မှလွန်မြောက်ရှင်နေဆိုလို့ချင်းစိတ်တွေလှုပ်လို့ရတဲ့ဟာတွေရှိသေးတယ်တဲ့အဲ့ဒါကိုကျွန်တော်ဒါကလောကဆိုတာဥပါဒနာခန္ဓာဆိုတဲ့လောကမှတ်မိရနော်အဲ့ကြောင့်လောကနဲ့လွန်မြောက်တာကိုကျွန်တော်ပါဠိမှာဒီလိုမျိုးရှိတယ်ဥတ္တရာဥတ္တရာဥတ္တရာဆိုတာလွန်မြောက်တာခொနည်းရေးပြီးပါပြီဒါရေးပြီးပြီเนาะဥတ္တရာဆိုတာလွန်မြောက်တာဆိုတော့လောကနဲ့ဥတ္တရာနဲ့ပေါင်းလိုက်ရင
်
ဒါပဲလောကနဲ့ဥတ္တရာနဲ့ပေါင်းလိုက်ရင
်
လောကဥတ္တရာအခုမှလောကဥတ္တရာကိုစအောင်မလောကဥတ္တရာလောကနဲ့ဥတ္တရာပေါင်းတော့လောကဥတ္တရာဆိုတော့ဥပါဒာနဲ့ခန္ဓာဆိုတဲ့လောက၃ပါးကနေဥတ္တရာလွန်မြောက်တဲ့စိတ်တွေလို့ဒီလိုခေါ်တယ်ဥပါဒနာခန္ဓာဟူသောလောက3ပါးမှလွန်မြောက်ခြင်းတရားသိချာမှတ်ပါလောကုတ္တရာဆိုပါလေမြန်မာလိုပဲမေးမယ်စာမေးပွဲမှာပါဠိလိုမမေးဘူးလောကုတ္တရာဆိုတာပါလေဆိုတဲ့စာမေးပွဲမှာမမေးဘူးဥပါဒနာခန္ဓာဟူသောလောကမှလောက3ပါးမှလွန်မြောက်သောတရားတို့အားမမားအောင်ဖြေဆိုခဲ့ပါဒီလိုမျိုးတွေတွေ့တတ်တယ်ကိုကအဲ့ဒါဟိုစာလုံးရဲ့နာမည်လေးတွေပဲကြက်ထားရင်မြန်မာလူတွေမရထားရင်တော့သွားပြီဖတ်ကြည့်ပါအောင်တူတူလောကုတ္တရာဆိုတာလောကုတ္တရာ
လော
ကုတ္တရာဥပါဒာနဲ့ခန္ဓာဟူသောလောက၃ပါးမှာ
လွန်ရရှင
်ရလားနောက်တစ်ခါတော့လုပ်ပါအောင
်ဥပါဒာနဲ့ခန္ဓာဥပါဒာနဲ့ခန္ဓာဟူသောလောက
ကဲဟုတ်ပြီတို့ကအခုမှဟိုစပြီးတော့တင်ရတာဆိုတော့ဒီကောင်ကြီးကိုမမက်ရှင်ရင်ဒါပဲလောကတောင်းပါမှာလုံရောက်ရှင်နော်အတိအကျမက်ရှင်ရင်ဥပါဒနဲ့ခန္ဓာနဲ့တွဲမှတ်မယ်ဒါပေမဲ့လေပေါ့ပေါ့ပါပါလေးပဲမက်ရှင်သေးတယ်ဆိုရင်လောကတောင်းပါမှာလုံရောက်ရှင် လောကုတ္တရာဆိုတာလောက၃ပါးမှာလွန်မြောက်ရှင်အဲ့လိုလောကီဆိုတဲ့အဲ့ဒီလောကထဲမှာကျင်လည်ရတဲ့စိတ်တွေရှိတယ်လို့ပဲတဲ့ဒီလောကကနေလွန်မြောက်သွားနိုင်တဲ့စိတ်တွေလည်းရှိတယ်အဲ့ဒါအဲ့ဒီလောကကလွန်မြောက်တဲ့စိတ်တွေကိုလေ့လာခြင်းရင်လောကုတ္တရာစိတ်တွေကိုလေ့လာရတယ်ဟုတ်လားလောကုတ္တရာစိတ်မှာအကျဉ်းဘယ်လောက်ရှိလဲ
10ပ
ါး10ပါးလောကုတ္တရာစိတ်အကျဉ်းဘယ်လောက်ရှိလဲ
10ပါး
လောကုတ္တရာအကျဉ
်10ပါ
းကုသိုလ်က
4
ပါးဝိဘက်က
4
ပါးဟုတ်ပြီအဲ့ဒီကုသိုလ်4ပါးဟာလောကုတ္တရာကုသိုလ်4ပါးဆိုမတ်4ပါးလို့လည်းခေါ်တယ်အဲ့ဒီကုသိုလ်4ပါးဟာအပါတိုင်းအပါတိုင်းဟာပထမဆုံးကုသိုလ်ဒုတိယကုသိုလ်တတိယစတုတ္ထကုသိုလ်တိုင်းကုသိုလ်တိုင်းဟာလောကတွေကနေလွန်မြောက်တယ်အဲ့ဒီကုသိုလ်တွေကလေသူကလောကီနဲ့ဘာမှမသက်ဆိုင်ဘူးအဲ့ဒီလောကုတ္တရာကုသိုလ်ရလိုက်လို့ဘယ်ပုံရောက်မယ်ဆိုတာမရှိဘူးလောကုတ္တရာကုသိုလ်ကလောကနဲ့မသက်ဆိုင်ဘူးမသက်ဆိုင်အဲဒါကြောင့်လောကလွန်မြောက်တယ်လို့ခေါ်တာလေအဲ့ဒီမှာပထမဆုံးစိတ်ကသောတာပတိမစိတပါးပဲเนาะသောတာပတိမစိအောက်ကဟာကတကရာဂာမိမစိရင်းနိုင်လဲတော်တော်လေးရေးလဲပါအရှင်အသိကြံတော့ဘူးသောတာပတ္တိဖြစ်နေနော်တာတာရေးချပါသေးတယ်သောတာသောတာနာဂာမိအနာနဲ့မရက်နေပါနဲ့အနာဂာမိရဟတမစိပြီးကြပြီလားဆိုကြည့်ပါအောင်မစိ4ပါးကိုဆိုကြည့်ပါအောင
်
သောတာပတ္တိမစိတကရာဂာမိမစိအနာဂာမိမစိရဟတာမစိဟုတ်ပြီနောက်တစ်ခါဆိုကြည့်ပါအောင
်သောတာပတ္တိမစိတကရာဂာမိမစိအနာဂာမိမစိရဟတာမစိ
ဘောင်းလောကုတ္တရာကုသိုလ်စိတ်အကျဉ်း4ပါဟုတ်လားဘောင်းလောကုတ္တရာကုသိုလ်စိတ်အကျဉ်း4ပါတနည်းမစိအကျဉ်း4ပါပေါ့တော်တော့ဟုတ်ဆယ်ကဲရပြီလား ဘောင်းမစိတ်အကျဉ်း4ပါဟောလောကုတ္တရာစိတ်လောကုတ္တရာကုသိုလ်စိတ်အကျဉ်း4ပါပြီးရင်ဒီနေရာမှာဖို့ဆိုတာလေးပြောင်းရမှာပေါ့မရေးတော့နဲ့နော်သောတာပတ္တိဖို့စိတ်တဂရဂါမိဖို့စိတ်အနာဂါမိဖို့စိတ်အရဟတဖို့စိတ်ဒါဖို့စိတ်4ပါပြောမယ်ဆိုရင်ဝိပဿိတ်အကျဉ်း4ပါဒါပဲကိုနီလေးနဲ့ကိုမှတ်ထားလိုက်နော်ဆိုရင်တัวလောကုတ္တရာစိတ်အကျဉ်း10ပါမဖြစ်သွားဘူးလားဒီစိတ်တွေဟာတော့ဒီ10ပါစလုံးဟာလောကီနဲ့ဘာမှမသက်ဆိုင်ဘူးနော်လောကီစိတ်တွေလည်းမဟုတ်ဘူးလောကီတဲကိုပြန်ကြမဲ့စိတ်တွေလည်းမဟုတ်ဘူးလောကကနေလွန်မြောက်သွားမဲ့စိတ်တွေသာဖြစ်တယ်အဲ့ဒီစိတ်တွေရတဲ့သူကိုအရိယာလို့ခေါ်တာပဲအဲ့ဒီစိတ်တွေမရမရှင်ပုထုဇဉ်အရိယာနဲ့ပုထုဇဉ်ဆိုတာအဲ့လိုကွာတယ်ပုထုဇဉ်ဆိုတာဗါလဲပုလိုက်ထုလိုက်အဲ့ဒါပြောရမှာမဟုတ်နော်ပုလိုက်ထုလိုက်ထုလိုက်ပုလိုက်နဲ့ပုထုဇဉ်ကြီးပဲဖြစ်နေအဲ့ဒီပုထုဇဉ်ဆိုတာကပုထုဇဉ်ရဲ့စိတ်တွေဟာအဲ့ဒီခုနလောကီကုသိုလ်အကုသိုလ်တွေလောက်တယ်အဲ့ဒီစိတ်တွေဖြစ်တယ်အရိယာတို့မှာတော့ဒီစိတ်ပဲဖြစ်တယ်သောတာပတ္တိမတ်သောတာပတ္တိဖို့တဆုံတဂရဂာမိမတဂရဂာမိဖို့တဆောအနာဂာမိမအနာဂာမိဖို့တဆောအရဟတာမအရဟတာဖို့တဆောဘယ်နှစုံရှိတယ
်၄စုံ
၄စုံရှိတယ်သောတာပတ္တိမတ်ဖို့တဆုံရရင်သူ့ကိုသောတာပန်လို့ခေါ်တာသောတာပန်နော် သောတာပတ္တိမသောတာပတ္တိဖို့တစုံလို့သောတာပန်ပုဂ္ဂိုလ်လို့အဲ့ပုဂ္ဂိုလ်ထဲသောတာပန်ပုဂ္ဂိုလ်သောတာပန်ပုဂ္ဂိုလ်ဆိုရင်သောတာပန်ပုဂ္ဂိုလ်တယောက်မှတယောက်ဖြစ်ဖို့အတွက်ဆိုရင်သောတာပတ္တိမသောတာပတ္တိဖို့တစုံသာရှိရတယ်နော်အဲ့ဒီတစုံရှိတယ်တဂရဂာမိအတူတူဖြစ်သွားပြီနော်တဂရဂာမိမဒီတဂရဂာမိကိုကျတော့သူကဟိုဒါလေးပဲပြောင်းလိုက်တယ်တဂရဂံဆိုပြီးတော့မှတဂရဂံတဂရဂာမိမတ်ရဲ့တဂရဂာမိဖို့ရဲ့တစုံရရင်တဂရဂံပုဂ္ဂိုလ်တဂရဂံပုဂ္ဂိုလ်တဂရဂံကံကရေးချပါမှာသူကဂါမိရလာတာမလားတကရာကံပုဂ္ဂိုလ်သောတာပန်တကရာကံအနာကံအနာဂါမိမတ်ရဲ့အနာဂါမိဖူရဲ့တစုံဖြစ်လို့ရှင်အနာကံရပြီနော်အရဟတမတ်ရဲ့အရဟတဖူရဲ့တစုံဆိုရင်အရဟတကံလို့မရှိတော့နော်ယဟန္တာယဟန္တာအရဟတဂံလို့မင်းအဲ့ဒီကယန်းတာတဆူဖြစ်ဖို့လွယ်လားကြည့်ပါဦးတက်လိုက်ရမယ်အစင်းစင်းနေနော်အေးဗောအဲ့မလွယ်ပြီမဲ့လဲတွန်းနိုင်ငံယဟန်တာပေါ်တယ်ပေါက်တက်ကယဟန်တာတွေပေါ်တယ်ဟိုနားလဲယဟန်တာဒီနားလဲယဟန်တာ ਨੇ ကိုလဲသိတာမဟုတ်ယဟန်တာဆိုလို့လဲထူးပြီးတော့မှဒစိတ်တစ်ခုခုရသွားတာမျိုးလဲမရှိပါဘူးခန္ဓာကိုယ်ကြီးပြောင်းလဲသွားလဲမရှိဘူးသူ generation လဲဘာမှပြောင်းလဲဒီတိုင်းဟာဒီတိုင်းပဲသူ့ဘော်ကြီးလဲဒီတိုင်းဒီတိုင်းပါပဲသွားသူတော်တာမှဖြစ်ရင်စိတ်တွေပြောင်းသွားတာတဲ့တို့ဒီဗုဒ္ဓဘာသာမြတ်စွာဘုရားရဲ့အဆုံးအမကြောင့်စိတ်ကိုပဲကြိုင်တယ်အဓိကလည်းဒီစိတ်ကြောင့်ပဲလေစိတ်ကိုပဲအဓိကပြတယ်တို့တို့လေးတာတဲ့စိတ်ပိုင်းကိုဆိုရင်သောတာပန်တဂရကံအနာကံယဟန္တာကဲအဲ့ဒါအရိယာ၄ယောက်ပါပဲအရိယာ၄မျိုးပေါ့နော်သောတာပန်တဂရကံအနာကံယဟန္တာသောတာပတ္တိမတ်တဂရကံမိမတ်အနာကံမိမတ်အရဟတမတ်အဲ့ဒါကိုမှတ်လေးပါမလားဟုတ်လားသောတာပတ္တိမတ်ရဲ့တဂရဂာမိမတ်ရဲ့အနာဂာမိမတ်ရဲ့အရဟတမတ်ရဲ့ဆိုရင်မတ်ဘယ်နှပါးရှိလဲ
၄ပါးဟု
တ်ပြီမတ်ဘယ်နှပါးရှိလဲ
၄ပါ
းဖိုးရော
၄ပါ
းဟုတ်ပြီအဲ့ဒီမတ်ဖိုးရဲ့အကျိုးဆိုရှိတယ်နော်ဒီမတ်ကတော့အကျောင်းဖိုးကအကျိုးဖြစ်သွားပြီဆိုတော့အဲ့ဒီမတ်ဖိုးကဘယ်ကိုထပ်ပြီးတော့ရောက်မလဲဆိုရင်လောကီထဲမှာတော့မကြဘူး။လောကီထဲမှာမကြဘူးဆိုရင်နေရာတစ်နေရာပဲကျန်တော့တယ်။လောက၃ပါးကလွတ်သွားဆိုရင်နိဗ္ဗာန်ပေါ့။အဲဒါတို့ဘုရားဝါသားရဲ့အမျက်ဆုံးနိဗ္ဗာန်ဆိုတာအဲ့ဒါကိုပြောတာ။နိဗ္ဗာန်ဆိုရင်ဒီကောင်ကနိဗ္ဗာန်မတ်တရား၄ပါးဖိုတရား၄ပါးနိဗ္ဗာန်ပေါင်းလိုက်ရင်ဘယ်လောက်ရှိလဲ
။
၈ပါးအဲ့ဒါလောကုတ္တရာတရားပေါ့ဣမာယဓမ္မနုဓမ္မပတိပတိယဘုံဘုံဘုံဘုံနာတိုင်းမချီရလောကုတ္တရ
ာ၉ပါ
းဤလောကုတ္တရာတရား၉ပါးအားလျော်သောကျင့်ဝတ်ပရိပတ်ဖြင့်ဗုဒ္ဓံမြတ်စွာဘုရားကိုအဲ့ဒါပြောတာဤလောကုတ္တရာတရား၉ပါးအား၉ပါးရဲ့အားနဲ့လျော်ညီသောဒီလိုပြောတာစာရေးလည်းဖြတ်အောင်ကိုယ်ပါအားလျော်တော့ဆိုတော့ဘယ်လိုအားလျော်တာအောင်လို့ဒီနော်ကိုယ်ပါအားနဲ့လောကုတ္တရာတရား၉ပါးရဲ့ဒါလောကုတ္တရာတရား၉ပါးပဲမှတ်၄တန်ဖို၄တန်နိဗ္ဗာန်ဒါလောကုတ္တရာတရား၉ပါးနိဗ္ဗာန်က၁တိရောအခုက၈ဟုတ်လားအဲ့ဒါ၉ပါးမှတ်၄တန်ဖို၄တန်နိဗ္ဗာန်အဲ့ဒါကိုပဲလောကုတ္တရာတရား၉ပါးနော်ယနေ့ယခုပြုရတဲ့ကုသိုလ်ကောင်းမှုများသည်လောကုတ္တရာတရား၉ပါးအားနဲ့လျော်ညီပါသည်ဒီလိုမျိုးပြောတာမတ်ဖို့ရဖို့အကြောင်းဖြစ်တယ်နိဗ္ဗာန်ရဖို့အကြောင်းဖြစ်တယ်တရားစခန်းတွေမှာဒါအများတန်းဆိုရတယ်ဟိုဘုရားကြီးခိုးရင်လည်းအဲ့လိုမျိုးလေးဆိုရတယ်လေဣမာယဓမ္မနုဓမ္မပရိပတိယဤလောကုတ္တရာတရား၉ပါးအားလျော်ညီသော၉ပါးအားနဲ့လျော်ညီသောကျင့်ဝတ်ပရိပတ်ကျင့်ဝတ်ဆိုတာကိုကျင့်တာလို့ပရိပတ်ဆိုတာကျင့်တာလေပရိယတ်ဆိုတာအခုသင်နေတာတို့ကသင်နေတာပရိယတ်အဲ့ဒါကိုတို့ကျင့်သုံးလိုက်တာ ਨੇ ပရိပတ်ဖြစ်သွားတယ်ပရိယတ်ပရိယတ်ပင်ကျင့်ဝတ်ပြိပတ်ဖြင့်ဗုဒ္ဓံမြတ်စွာဘုရားကိုတို့အခုလောက်တာဒီတိုင်းပူဇော်လို့ရတယ်မြတ်စွာဘုရားကိုအမြင့်ဆုံးလောကုတ္တရာရနိုင်တဲ့အကျင့်နေနဲ့ပူဇော်လို့ရတယ်တို့ပူဇော်နေတာပဲဗဇက်ကထုတ်တာမဆိုတယ်ထုတ်ဆိုရမှန်းတာမသိလိုက်တာ အမျက်ဆုံးတရားညနေပူဇော်နေတာပဲမလေးတန်ဖိုးလေးတန်နိဗ္ဗာန်အဲ့ဒီလောကုတ္တရာ109ပါးအားနဲ့လျော်ညီနေတဲ့အကျင့်နေတဲ့သူကမြတ်စွာဘုရားကိုပူဇော်တာတရားတော်မြတ်ကိုပူဇော်တာတန်ဃာတော်ရှင်သူမြတ်ကိုပူဇော်တာဒီလိုမျိုးတရားစခန်းနေဝင်လို့ချင်းချတာချပေးတယ်ဒီလိုလေးမရှင်းပြတဲ့အခါကျတော့မသိဘူးဆေးရတာပြည့်သွားဆိုဆိုတော့ဆိုလာခဲ့လဲအလွတ်တောင်ရသွားဟုတ်လားဆိုတော့အဲ့လိုမျိုးရှိရဆိုတော့ဒီမှာမလေးတန်ဖိုးလေးတန်နိဗ္ဗာန်အဲ့ဒီမှာနောက်တစ်ခုထပ်ထည့်သေးတယ်ပရိယတ်ကုတုတင်နေတာလေဒါတို့တင်နေတာပရိယတ်ဆိုတော့မလေးတန်ဖိုလေးတန်နိဗ္ဗာန်ပရိယတ်ဆေပါတော်တရားတော်မြတ်ဟာပဲတရားဆိုပါလေခုမပေါ်တာဟုတ်လားဖခင်တရားတန်တာတို့အများတန်းပြောတယ်ဗုဒ္ဓံတမ္မံတန်ကံတမ္မံဆိုပါလေတရားဆိုပါလေဒါပဲမလေးတန်ဖိုလေးတန်နိဗ္ဗာန်ပရိယတ်ဆေပါတော်တရားတော်မြတ်ဘလောက်ကောင်းနော်မလေးတန်ဖိုလေးတန်နိဗ္ဗာန်ပရိယတ်အဲ့ဒါကတရားတော်မြတ်အကယ်၍ပရိယတ်ကိုမထည့်ဘူးဆိုရင်တော့ဒါကလောကုတ္တရာတရား၉ပါးဟုတ်လားလောကုတ္တရာတရား၉ပါးသောတာပတ္တိမတ်သောတာပတ္တိဖို့တစုံဆက်ကြည့်မယ်ဆက်ကြည့်မယ်ဒါလေးပြီးရင်သိမ်းတော့မယ်လက်ဆောင်ပေးမလို့ပါဆောင်းပွင့်နဲ့လည်းမဆိုင်ဘူးပြီးမှလည်းမဆိုင်သောတာပတ္တိမတ်သောတာပတ္တိဖို့ဆိုရင်တစုံဟုတ်လားဆိုတော့ဟိုဒီလိုလွတ်လိုက်အဲ့ဒီမတ်ဖို့ပေါင်းလိုက်ဘယ်နှခုရှိလဲ6ခုရှိရယ်6ခုရှိရယ်မတ်4ခုဖို့4ခုအဲ့ဒါကိုသူကပုတ်ကိုအနေနဲ့ရေးရတယ်ဟိုးဝီတီဘဲမှာကြောက်လေမတ်ပုတ်ကိုဖို့ပုတ်ကိုမတ်ပုတ်ကိုဖို့ပုတ်ကိုအဲ့လိုသွားတယ်သောတာပတ္တိမတ်ပုတ်ကိုသောတာပတ္တိဖို့ပုတ်ကိုတဂရဂါမိမတ်ပုတ်ကိုတဂရဂါမိဖို့ပုတ်ကိုအဲ့လိုမတ်ဖို့တွေကိုရေးလိုက်ရင်6ယောက်ရှိတယ်ဟုတ်လား6ယောက်ရှိရယ်နော်အဲ့တော့ပုတ်ကို6ယောက်ထားလိုက်6ယောက်ကဲအဲ့ဒီ6ယောက်ကိုတစုံစီပြန်ခွဲရင်ဘယ်နှစုံရမလဲ
4စုံ
4စုံအစုံက
4
စုံအယောက်က
6ယောက်
တန်ဃာတော်ဆိုတာအဲ့ဒါအစ်စ်ခုဘုန်းကြီးတွေကဒီထဲမှာမပါသေးရင်မြတ်စွာဘုရားရဲ့အလိုတော်ကြတန်ဃာတော်အစ်စ်မဟုတ်ဘူးတန်မှုတိတန်ဃာလို့ခေါ်တယ်ဒါကတော့ဒီလိုလေးဝတ်ထားရင်ဒီလိုလေးဆွမ်းကန်စားဒီလိုလေးစားတင်ဒါဘုန်းကြီးပဲတန်ဃာတော်ပဲလို့သူကသမုတ်ထားတာအဲ့ကြောင့်တမှုတိတန်ဃာလို့ခေါ်တယ်ဒါကတော့အရိယာတန်ဃာတန်ခန္တရဏံကိစ္စမေးစဉ်ဟာတော်ထိရတယ်ဘုန်းကြီးတွေအာယုံပြည့်ရင်မထိ sorry ပဲကဲတသက်လုံးတရဏကုန်တီးသလားစဉ်းစားကြည့်လိုက
်
တီးဘူးနော်သူကတန်ခန္တရဏံကိစ္စမေးစဉ်ကိုချီကဘုန်းကြီးတော့ပဲကိုအာယုံပြည့်တာလေထိဘူးတန်ခန္တရဏံကိစ္စမေးဆိုတာမက်လေးတန်ဖိုလေးတန်နှစ်ခုထိရတယ်အာယုံပြည့်ရတယ်ကိုကအာယုံပြည့်ရတယ်ကိုတော့မရဘူးလေဟုတ်လားချီကပိုကိုချီကပိုကိုလည်းရလားမရလားကိုမသိဘူးလေအာယုံပြည့်တဲ့ခါမှာအဲ့လိုပြည့်ရတယ်တချို့ကလဲတယ်ပန်းတကာတွေကအဲ့ကြောဟိုဘုန်းကြီးတွေလည်းပါနှက်လို့ချင်းယခုချီတော့သမုဒိတံဃာတော်အရှင်သူမြတ်တို့အားအရိယတံဃာတော်အရှင်သူမြတ်တို့အားဆိုသမုဒိရောအရိယောနှစ်ခုစလုံးဆိုတော့ရှင်သူတို့ကိုလည်းထိသွားတယ်သူတို့ကဘာကိုကရောပြီးတော့မှတံဃာစင်းထဲမှာတမုတ်ထားတယ်ပေါ့နော်အဲ့လိုမျိုးဆိုတော့ဖះရှင်ရဲ့အဓိကလိုရင်းတံဃာကတော့ဒါပဲဘယ်မှာတက်တည်ပြเสียရရှိတယ်လဲပြမယ်နော်လေးစုံပထမဒုတိယရေးကြည့်လိုက်လေးရပါလေသရုတ်ထမလားအဲအဲ့ဒါကိုပါဠိမှာသရုတ်ထကိုဒီလိုမျိုးရေးလိုက်တယ်သတ္တရိလို့ရေးလိုက်တယ်သတ္တရိသတ္တရိပြီးတော့ပုဂ္ဂိုလ်ကိုကျတော့ပုရိသနော်ပုရိသဆိုတာပုဂ္ဂိုလ်အစုံကဘယ်နှစုံလဲ
4
စုံအော်ဒီမှာ4စုံ4စုံဖြစ်တဲ့အတွက်သတ္တရိနော်ပုဂ္ဂိုလ်ကပုရိသအယောက်အနေနဲ့ဘယ်နှယောက်လဲ
6
ယောက်6ယောက်6ယောက်ကိုအထမမလားအထဟောယရိတံသတ္တာရိပုရိသယုဂာနိယုဂဒီလိုယုဂဆိုတာအစုံယုဂဆိုတာလေယုဂဆိုတာအစုံတယုဂနှစ်ယုဂအဲ့လိုတွေ့ရတယ်ယုဂဆိုတာဘာလဲ
အစုံ
ဆိုတော့ယရိတံသတ္တာရိပုရိသယုဂာနိဒီမှာတွေ့လားယရိတံသတ္တာရိကဒီမှာ၄စုံနော်ယုဂဆိုတော့ဒီမှာသတ္တာရိ၄စုံတွေ့လား၄စုံအထပုရိသဆိုတော့ပုဂ္ဂိုလ်အားဖြင့်ရှင်ရာအဲ့ဘယ်နာမှာကြားဘူးလားယတိတန်စတ္တာတွေပုရိသယုဂဏိအထပုရိသပုဂ္ဂလာအေတောဘဂဝါတောတာဝကတံကောအဲ့ဒါမြတ်စွာဘုရားရဲ့တာဝကဖြစ်ဗမာလိုနားလည်သမ်းပါတို့ကပါဠိလိုကြည့်ပဲတန်ခါကုံတော်တွေတွေ့နေရလေဟုတ်လားယတိတန်စတ္တာတွေပုရိသယုဂဏိဒါယုဂဏိဆိုတာဒါကိုပြောတာယုဂအစုံယတိတန်စတ္တာတွေပုရိသယုဂဏိအထပုရိသပုဂ္ဂလာအေတောဘဂဝတောတာဝကတံခောအေတောဆိုတာအဲ့ဒါဘဂဝတောဆိုတာမြတ်စွာဘုရားရဲ့တာဝကတံခောတာဝကတံခအစ်စ်လို့ပြောတာစတ္တာရီဆိုတာ၄ဒီစတ္တာရီနဲ့ယုဂဏိကပေါင်းရမယ် ဒီနှစ်ခုပေါင်းလိုက်မှအစုံဖြစ်သွားမှာလေအစုံအားဖြင့်၄စုံပုဂ္ဂိုလ်အားဖြင့်၈ရောက်သောအရိယာသံဃာတော်အရှင်သူမြတ်တို့အားရှိခိုးပါ၏ဒီတော့ပဲအဲ့ဒီပြီးတော့မှအဲ့ဒီတန်ဃာတွေကဘာကုန်နေရှိသလဲအဟုတ်နေရောပဟုတ်နေရောတက္ကိနေရောအင်သလိကရဏီရောအင်သလိကရဏီရောဆိုတာသူတို့လက်အုပ်ရှိမိုးဖို့ကသူတို့မှခံထိုက်ပါတယ်တဲ့ဒီလိုပြောတာเนาะဟုတ်နေရောပဟုတ်နေရောအဝေးကနေယူဆောင်လာတဲ့ပစ္စည်းကိုလက်ခံဖို့ကသူတို့မှဂုံရှိတယ်ဆောက်တော့ဆရာတင်ညာမှနေတယ်ဟိုးရန်ကုန်လောက်ကနေပြောမှတကူးတကကြီးဝယ်လာပေးတယ်ပစ္စည်းတွေကလေကိုခံထိုက်ရဲ့လားဩငါ့အတွက်အဝေးကနေတော့လှုပ်လာပေးတာငါ့မှာအဲ့လိုလက်ဆောင်ပေးရတော့အဲ့လိုပူဇော်ရတော့တဲ့ဂုံငါ့မှာရှိသလားဒီတန်ဃာတော်အရှင်သူမြတ်တော်ဘယ်တော့ပဲဝေးဝေးအဝေးရလာတဲ့ဟာတွေကိုပူဇော်ထုံးကခံထိုက်ပါတယ်တဲ့အဲ့ပြောတာလက်အင်းစလီကရနီရောလက်အုပ်ချီမှုရှိခိုးဖို့အတွက်ခံထိုက်ပါတယ်တချို့ကမခံထိုက်ဘဲနဲ့ခက်တီတီနဲ့လက်အုပ်ရှိခံတာရှိသေးတယ်ဟမ်မကောင်းရဲကြည့်တတ်တယ်ကို့မှာအဲ့ဒီဂုံရှိလားမရှိလားသူတို့တွေအဲ့ဒီဟိုဟိုပထမတော့တွေကတော့ငါအဲ့ဒါလေးပြောပြတယ်ဟိုဖျားကြီးထဲမှာသူတို့ကတော့ ਆ လေသတင်းကြွလားသတင်းကြွလားတကြံလားမသိဘူးနော်ဆရာကတော့မယ်ဆိုသူတို့တွေဝိုင်းခုနလာတဲ့ဆရာကိုအလုံးဝိုင်းပြီးတော့ကတော့သေးတယ်အဲ့ကြောင့်ပြောတာဟိုတခြားအချိန်ဒီမှာကတော့ရင်တော့မပြောတတ်ဘူးဒီတင်နန်းသားတင်နန်းဆရာဆိုတဲ့အမြင်နဲ့ကတော့ရင်တော့ကုမာဒီအင်ဇလီကရဏီရောဆိုတဲ့ကရော့ခန့်ထိုက်တဲ့ဂုံတော့ကုမာရှိပါတယ်လို့အဲ့တောင်ကရော့ခန့်နဲ့တာမန်ချိန်မှာဆိုတော့တခြားချိန်မှာလာပြီးတော့တယောက်ကလာလိုက်ဆရာကရော့ချိန်လို့အမျိုးတော့အဆင်ပြေဘူးလို့ဒီလိုမျိုးကိုယ့်ရဲ့အမြင်ကဒီမှာကို့မိဘဆိုရင်ကရော့ခန့်ထိုက်တယ်ဒါပေမဲ့တန်ကန်နဲ့တော့မနိုင်နဲ့ပါလေသို့တော်လည်းသူအနန္တနန္ဒငါးပါးထဲမှာပါရမလားအဲ့လိုအသက်ကြီးတိုင်းကြီးတိုင်းလာရှောက်ကရော့နေလို့ချင်းအဲ့ဒီကရော့ခန့်တဲ့လူတွေမှာအင်ဇလီကရဏီကဂုံရှိမရှိသူနေစဉ်မူပြဲနေရရှိရင်ရှိမယ်သူကသူစေးသမားဖြစ်နေမယ်အသက်လေးကြီးုံတစ်ခုတည်းနဲ့တို့ကကြော့တာတော့တိတ်တပောင်းကြောက်တို့ကတော့ဂါရဝတရားနဲ့ကြော့တယ်ထားလိုက်တို့ကုသူရတယ်အမှန်ကန်ရတယ်ကုသူမရလို့မဆိုလို့နော်အဲ့ကြော့ခံတဲ့လူမှာပြဿနာရှိတယ်သူခံထိုက်ရလားမခံထိုက်ရင်ကိုကတခါကြော့ရင်အပေတခါပြေးစီရမလို့ဖြစ်နေမထိုက်ဖ ೇನೆ ထိုက်ပြီးမိမ့်မိန်ခံနေရလေအမျိုးရှိတယ်ကဲမနေ့ဖန်လောက်ကုတ်တာအကျဲထတ်ချမယ်နော်ဒီညနာ
ဟုတ်တယ်